Welcome to the Voice of America in Burmese.
ဝါရှင်တန်နဲ့ရော်ဒီဝေးအမေရိကန်တန်ကန်နဲ့2024ရိုဘမလာ24ရက်အင်္ဂါနေ့မနေ့ခင်းစီဇန်တွေကိုမြန်မာစံတော်ချိန်မနေ့6နာရီကနေ9နာရီထိလိုင်းလုံးမီတာ24လေးစင်နဲ့50တက်လိုင်းလာမီတာ190ကနေထုတ်လွှင့်ပေးနေပါပြီကျွန်မခင်ရတပါဒီမနေ့ခင်းသတင်းတွေကိုမတ်တင်ကြီးထိုင်တဲ့ဒူပြပြပေးပါမယ်နိုဝင်ဘာ3ရက်ရွေးကောက်ပွဲမှာအနိုင်ရတဲ့လူချင်းညာထားတဲ့ဂျိုးဘိုင်ဒန်ကအစိုးရအသစ် ံနိုင်ငံခြားရေးဝန်ကြီးအဖြစ်နဲ့အရင်ဒုတိယနိုင်ငံခြားရေးဝန်ကြီးဟောင်းအန်ထနီဘလင်ကင်ကိုရွေးချယ်လိုက်ပါတယ်။နိုင်ငံခြားရေးဝန်ကြီးဟောင်းဂျွန်ကယ်ရီကိုတော့အမျိုးသားလုံခြုံရေးကောင်စီမှတာဝန်ယူရင်းရာထူးအဖြစ်ဖြစ်တဲ့ရာသီဥတုဆိုင်ရာသမ္မတရဲ့အထူးတန်တမန်အဖြစ်နဲ့အမည်စင်းတင်သွင်းလိုက်တာပါ။ဒါဟာဥတုရာသီပြောင်းလဲမှုဆိုင်ရာကိစ္စရပ်တွေကိုအရေးတကြီးကင်တွယ်ရမယ်နိုင်ငံတော်လုံခြုံရေးဆိုင်ရာကိစ္စရပ်အဖြစ်နဲ့မစ္စတာဘိုင်ဒန်ကသတ်မှတ်တယ်ဆိုတာကိုပြသတာဖြစ်ကြောင်းအကူပြောင်းကာလဆောင်ရွက်နေတဲ့အရာရှိတွေကပြောပါတယ်။ January 20မှာ46ဆယောက်သမ္မတအဖြစ်နဲ့တာဝန်ယူဖို့မစ္စတာဘိုင်ဒန်ကပြင်ဆင်နေချိန်မှာပဲသမ္မတဒေါ်နယ်ထရမ့်ကတော့ရွေးကောက်ပွဲရလဒ်ကိုပြောင်းလဲဖို့အတွက်ဥပဒေကြောင်းအရဆက်လက်လှုပ်ဆောင်နေတာပါ။မစ္စတာဘိုင်ဒန်ဟာအကူပြောင်းကာလအတွက်ဒယ်လဝဲပြည်နယ်ဝယ်လ်မင်တန်မြို့ကသူ့နေအိမ်ကနေစီစဉ်ဆောင်ရွက်နေတာဖြစ်ပါတယ်။အမိနေလုံခြုံရေးဌာနအတွက်ဒီဌာနမှာလက်ထောက်ဝန်ကြီးဟောင်းဖြစ်ခဲ့တဲ့ Cuban American ရှေ့နေတဦးဖြစ်တဲ့ Alejandro Mayorkas ကိုရွေးချယ်ထားပါတယ်။ African American တဦးဖြစ်တဲ့ American နိုင်ငံခြားရေးဆိုင်ရာတွင်းကျင်သူတန်တမန်ဟောင်း Linda Thomas Greenfield ကိုကုလသမဂ္ဂဆိုင်ရာ American သမ္မတကြီးဖြစ်နေရထားတာပါ။မြို့သားထောင်လိုင်းရေးဆိုင်ရာ Director အဖြစ် CIA ဒုတိယအကြီးအကဲဟောင်း Avril Haines ကိုရွေးချယ်ထားပြီးJake Sullivan ကိုတော့အမျိုးသားလုံခြုံရေးအကြံပေးဖြစ်နေရထားတာဖြစ်ပါတယ် Britain ချိန်ဆိုင် AstraZeneca ဆီးကုမ္ပဏီကသူတို့စမ်းသပ်နေတဲ့ကာဝယ်ဆေးဟာ COVID-19 ရောဂါကာဝယ်ရေးမှာထိရောက်မှုသိရှိတယ်လို့တင်းနှင်းလာနေမှာပြောပါတယ် Britain နဲ့ Brazil မှာဒီဆေးကိုလူတွေနဲ့စမ်းသပ်နေတာဖြစ်ပြီးစမ်းသပ်မှုမှာပါဝင်တဲ့လူအပေးတယောက်မှဒီရောဂါဒဏ်ကိုပြင်းပြင်းထန်ထန်ခံစားရတာဒါမှမဟုတ်ဆေးရုံတင်းရတာမျိုးမရှိဘဲထိရောက်ရောက်ကာဝယ်နှံစမ်းရှိတာတွေ့ရတယ်လို့ပြောပါတယ်ဒီဆေးအတွက်စမ်းသပ်မှု2မျိုးမှာတစ်မျိုးကရာဂိုင်နှုန်း90ထိရောက်ပြီးနောက်တစ်မျိုးက62ရာဂိုင်နှုန်းထိရောက်မှုရှိတဲ့အတွက်ရေဘူးကခြုံကျင်ရင်ထိရောက်မှုရာဂိုင်နှုန်း90ရှိတာတွေ့ရတယ်လို့ပြောပါတယ်။ဒီဆေးနဲ့ပတ်သက်ပြီးအချက်အလက်အခုလည်းပိုပြည့်စုံအောင်ဆက်လုပ်နေကြောင်းနဲ့ထိရောက်မှုအတိုင်းအတာတွေရောဘယ်လောက်ကြာကြာအကာအကွယ်ပေးနိုင်လဲဆိုတာကိုဆက်ပြီးစမ်းသပ်ပြီးမှသုံးသပ်မှုတွေထပ်လုပ်မယ်လို့လည်းပြောပါတယ်။ဒီကာဝယ်ဆေးကို WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကအရေးပေါ်သုံးဆခွင့်ရှိတဲ့စည်ရင်သွင်းပေးဖို့အတွက်လှုပ်ဆောင်နေတယ်လို့လည်း AstraZeneca ကုမ္ပဏီကပြောပါတယ်။ကမ္ဘာတစ်လောCOVID-19 ကူးစက်ခံသူက58သန်းကျော်နေပြီဖြစ်ပြီးသေဆုံးရသူက 1.3 သန်းကျော်ရှိနေတာပါ။ကိုရိုနာဗိုင်းရပ်စ်ကာဝယ်ဆေးအတွက်အတည်ပြုချက်ကျတော့မယ့်အနေအထားတွေ့နေရချိန်မှာပဲဒီကာဝယ်ဆေးဖြန့်နှိမ့်ရေးမှာဒဏ်တူညှိနှိုင်းမှုရှိအောင်နိုင်ငံတကာတိုင်းဝိုင်းကနေလှုပ်ဆောင်ဖို့အတွက် WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကတင်းနှင်းလာနေမှာပန်ကြားလိုက်ပါတယ်။အမေရိကန်အစားအသောက်နဲ့ဆေးဝါးစီမံခန့်ခွဲရေးဌာန FDA နဲ့ဥရောပဆေးဝါးဆိုင်ရာစီးနင်းဥပဒေချမှတ်သူတွေအတည်ပြုပေးဖို့အတွက်တင်သွင်းထားတဲ့ American ဆေးကုမ္ပဏီ Pfizer နဲ့ Germany BioNTech တို့ရဲ့ COVID-19 ကာဝယ်ဆေးအပါအဝင်ဒီရောဂါကာဝယ်ဆေးထုတ်လုပ်မှုမှာလက်တလုံးအောင်မြင်တိုးတက်မှုရလာတာအတွက် WHO အကြီးအကဲ Tedros Ghebreyesus ကတနင်္လာနေ့ Geneva သတင်းစာရှင်းလင်းပွဲမှာဂုဏ်ပြုချီးကျူးလိုက်ပါတယ်ကာဝယ်ဆေးထုတ်တဲ့သမိုင်းမှာအခုလိုကာဝယ်ဆေးတစ်မျိုးကိုအများဆုံးထုတ်နိုင်တာဒါပထမဆုံးဖြစ်ကြောင်းလည်းပြောပါတယ်။ဒါပေမဲ့ဒီကာဝယ်ဆေးအစ်စ်ကိုကမ္ဘာတစ်လောဖြန့်ဝေရမှာဒဏ်လူညီမျှမှုရှိအောင်လှုပ်ဆောင်ရမှာဖြစ်ပြီးနိုင်ငံအစိုးရတိုင်းကသူတို့နိုင်ငံတွေအတွက်ပဲဦးစားပေးချင်မှာဖြစ်တယ်နဲ့ဆင်းရဲတဲ့နိုင်ငံတွေမှာပါရရှိအောင်လုပ်ဖို့လည်းအခုလိုပန်ကြားခဲ့ပါတယ်
။ The urgency with which vaccines have been developedmust be
ကာဝယ်ဆေးထုတ်နိုင်ဖို့အတွက်အရေးကြီးလှုပ်ဆောင်ခဲ့ရတယ်လို့ပဲဒီဆေးကိုညံ့ညက်တက်တက်ဖြန့်ဝေပေးဖို့လည်းအလားတူအရေးကြီးလှုပ်ဆောင်ရမှာဖြစ်ကြောင်းပြောကြားခဲ့တာပါဒရုရှုံဖွဲ့ကြီးဟာဒီနှစ်ဆန်းပိုင်းမှာပဲတခြားဖွဲ့စည်းတွေနဲ့ပူးပေါင်းပြီးဒီရောဂါအတွက်အရှင်နှင့်ဆောင်ရွက်မဲ့ ACT အစီအစဉ်ကိုချမှတ်ခဲ့တယ်လို့ COVAX ကကာဝယ်ဆေးအလုံးညီလူညီမျှရအောင်လှုပ်ဆောင်ဖို့ပူးပေါင်းဆောင်ရွက်တဲ့အဖွဲ့ကိုလည်းဖွဲ့စည်းခဲ့တာဖြစ်ပါတယ်COVID-19 ကာယောဂါကြောင့်လောက်ဒေါင်းချကန့်တန့်ဖို့ရလုံနေတဲ့ဂျားကပဲကမ္ဘာလေးထုထဲဖန်လောင်းအိမ်ဓာတ်ငွေထုတ်လုပ်မှုဟာစံတင်လောက်တဲ့အဆင့်တွေမှာပဲရှိနေတာတွေ့ရတယ်လို့မိုးလေဝသဆိုင်ရာကမ္ဘာနိုင်ငံများအဖွဲ့အစည်း WMO ရဲ့အစီရင်ခံစာမှာဖော်ပြပါတယ်။ ကမ္ဘာလေလုတဲ့ကာဗွန်နိုက်အောက်ဆိုက်ဓာတ်ငွေနဲ့တခြားဖန်လုံရင်ဓာတ်ငွေတွေရဲ့ပါဝင်နှုန်းတွေကိုဖော်ပြတယ်။ဖန်လုံရင်ဓာတ်ငွေထုတ်လွှတ်မှုဆိုင်ရာနှစ်ဆင့်ထုတ်စားဆောင်ကို WMO ကနေထုတ်ပြန်လိုက်တာပါ။ COVID-19 ကြောင့်လော့ကဒေါင်းချကန့်တတ်မှုတွေဟာအိန္ဒိယတိရုပ်ပါဝင်နိုင်ငံတွေကမျိုးကြီးတွေမှာလေလုညဉ့်ဉန်းမှုတွေကိုရော့ကျစေခဲ့တာဖြစ်ပါတယ်။ဒါပေမဲ့ဖန်လုံရင်ဓာတ်ငွေထုတ်လွှတ်မှုတိုးလာတာလေလုတဲ့အပူချိန်တွေပိတ်နေတာနဲ့ကမ္ဘာကြီးပုံနှိမ်မှုအဆက်မပြတ်တိုးလာနေတာတွေကိုတိုင်းတာတွေ့ရှိခဲ့ရတယ်လို့ဒလူရမိုကပြောပါတယ
်။ VOA American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိဘိုင်းလိုမီတာ24 kHz 12.3 ဘိုင်းလိုမီတာ40 kHz 8.3 ဘိုင်းလိုမီတာ51 kHz 5805နဲ့ဘိုင်းလိုမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါရှင
့်။မင်္ဂလာမနက်ခင်းပါရှင်။ VOE မြန်မာပိုင်းအစီအစဉ်ရဲ့အင်္ဂါနေ့မနက်ခင်းမြန်မာနဲ့ဒေတာရင်းသတင်းတွေကိုဆက်ပြီးပြောပြပေးနေပါတယ်။ကျွန်မတင်ကြီးထိုက်ပါ။COVID-19 ကူးစက်ပြန့်နှံ့မှုတွေကြောင့်နိုင်ငံတွင်းအသွားအလာကန့်သတ်တမ်းမြစ်ချက်တွေကိုဖြေလျှော့နိုင်ရေးဆောင်ရွက်မယ်လို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကတင်းနှင်းလာနေမင်ကိုမှပြောပါတယ
်ဖြေလျှော့ပေးနိုင်တယ်ဖြေလျှော့ပေးခြင်းနဲ့စီးပွားရေးကြောင့်ရောပြည်သူလူထုတွေရဲ့စိတ်ဖြစ်မှုသက်သာဖို့အတွက်ပေါ့အဲ့တော့အသွားရေးလာရေးစီးပွားရေးလုပ်ဖို့လုပ်နိုင်တဲ့အခွင့်အရေးတွေပေါ်ပေါက်ရေးဒါတွေကိုကျွန်မတို့အထူးဂရုစိုက်ပြီးတော့အများဆုံးအခြေအနေကောင်းလာအောင်လို့ကြိုးစားပါမယ
်။ဒီသတင်းပတ်တွေအတွင်း COVID-19 ဖြစ်ပွားမှုအနည်းငယ်တိုးလာပြီးနောက်သတင်းပတ်အနည်းငယ်အထိတိုးလာအောင်မဲ့အခြေအနေရှိကြောင်းဒါပေမဲ့အခြေအနေကိုထိန်းထားနိုင်တယ်လို့ဒေါအောင်ဆန်းစုကြည်ကပြောပါတယ်။တနင်္လာနေ့နောက်ဆုံးရသတင်းတွေအရမြန်မာနိုင်ငံမှာ COVID-19 အတည်ပြုလူနာ8505ယောက်ရှိပါတယ်။ကျန်းမာရေးနဲ့အာကစားဝန်ကြီးဌာနရဲ့တနင်္လာနေ့ည၈နာရီထုတ်ပြန်ချက်မှာတော့ COVID-19 အတည်ပြုလူနာသစ် 1,259 ယောက်ထပ်တွေ့ပြီးသေဆုံးသူ26ယောက်ရှိတာကြောင့်သေဆုံးသူစုစုပေါင်းဟာ 1,965 ယောက်ရှိပါတယ်။ဆေးရုံဆင့်ကွင်ရသူ 6,000 ကျော်ရှိပြီဖြစ်တာကြောင့်လူနာ 2,000 လောက်ဆေးရုံတက်ကူတမှုခံယူနေရဆဲဖြစ်ပါတယ်။မြန်မာနိုင်ငံမှာ COVID-19 စစ်ဆေးပြီးသူပေါင်း 100,000 ကျော်ရှိပါတယ်ရှင်။ရှမ်းပြည်နယ်ကြောင်မဲမြို့မဲဆန္ဒနယ်ရဲ့အမျိုးသားထွတ်တော်ကိုယ်စားလှယ်အဖြစ်ရွေးကောက်ခံထားရတဲ့ဥထိုက်စောတပ်ဖြတ်ခံရမှုကိုရှုတ်ချကြောင်းမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂရုံးကတင်းနယ်လာနေမှာညင်ညာချက်ထုတ်ပါတယ်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီရဲ့အမျိုးသားထွတ်တော်ကိုယ်စားလှယ်အဖြစ်ရွေးကောက်ခံရတဲ့ဥထိုက်စောကိုတပ်ဖြတ်ခဲ့ကြတဲ့လက်သက်တရားခံကိုအများဆုံးဖော်ထုတ်ပြီးတရားဥပဒေကြောင့်ရဆောင်ရွက်နိုင်ဖို့လဲညွှန်လေကြောင်းညင်ညာချက်မှာဖော်ပြပါတယ်။ဥထိုက်စော်တက်ဖြတ်ခံရတဲ့အတွက်မိသားစုမိတ်ဆွေတွေနဲ့ထပ်တူစိတ်မကောင်းဖြစ်ရတယ်လို့လည်းပြောဆိုထားပါတယ်။ရှမ်းပြည်နယ်ကြောင်မဲမြို့အမျိုးသားလွတ်တော်အမတ်နေရာရွေးကောက်ခံရတဲ့ဥထိုက်စော်ဟာပြီးခဲ့တဲ့နိုဝင်ဘာလ21ရက်နေ့စနေနေ့ကနေအိမ်မှာအလုံးလုံးနေစဉ်တနတ်သမားကပြစ်ခတ်ခဲ့တာဖြစ်ပါတယ်။တနတ်တန်ရနဲ့ဆေးရုံအယောက်မှာတိဆုံးခဲ့ရတာပါ။တနတ်နဲ့ပြစ်ခတ်ခဲ့သူဘသူဆိုတာတော့အခုချိန်ထိမသိရသေးပါဘူးရှင်။အမေရိကန်နဲ့ထိုင်ဝမ်ကြားစီးရီးဆက်ဆံမှုအားလုံးကိုအပြင်းအထန်ဆန့်ကျင်ကြောင်းနဲ့အမေရိကန်ရေတပ်ဗိုလ်ချုပ်ကြီးတဦးထိုင်ဝမ်ကိုလာတယ်ဆိုတဲ့ကိစ္စကိုလည်းတုံ့ပြန်မယ်လို့တရုတ်နိုင်ငံသားရေးဌာနကတင်းနှင်းလာနေမှာပြောပါတယ်။ထိုင်ဝမ်နဲ့ဆက်ဆံရေးအပေါ်အမေရိကန်အကြီးအကဲရာရှိတဦးကချီးကျူးပြောဆိုထားချိန်မှာပဲတရုတ်ကအခုလိုတုံ့ပြန်တာပါ။အာရှပစိဖိတ်ဒေသအရှိအမေရိကန်စစ်ဖက်ထောက်လှမ်းရေးကိုကြီးကြပ်ရတဲ့ကျင်းနှစ်ပွင့်အစဉ်ရှိအမေရိကန်ရေတပ်ဗိုလ်ချုပ်ကြီးတဦးဂျိုတင်မကျညာပဲထိုင်ဝမ်ကိုသွားတယ်လို့သတင်းရင်းမြစ်တစ်ခုက Reuters သတင်းအေဂျင်စီကိုတနင်္ဂနွေနေ့ကပြောပါတယ်ဒီစီးဆင်းနဲ့ပတ်သက်ပြီးထိုင်ဝမ်နဲ့အမေရိကန်တို့ဘက်ကတော့အတည်မပြုပါဘူးထိုင်ဝမ်ကိုလက်နက်ရောင်းချမှုသစ်တွေအပါအဝင်အမေရိကန်သမ္မတဒေါ်နယ်ထရန့်ဆိုရကထောက်ပံ့မှုပို့ပေးလာတဲ့အပေါ်တရုတ်ကစိုးရိမ်နေပါတယ်။ထိုင်ဝမ်ဟာသူ့နယ်မြေလို့တရုတ်ကရှုမြင်ပြီးနိုင်ငံချင်းဆက်ဆံရေးလုပ်ဖို့အခွင့်မရှိဘူးလို့လည်းယူဆထားတာပါ။အမေရိကန်နဲ့ထိုင်ဝမ်ရာရှိတွေကြားအပြန်အလှန်သွားလာမှုဒါမှမဟုတ်လဲစီးရေးပတ်သက်မှုတွေကိုတရုတ်ကပြက်ပြက်သားသားဆန့်ကျင်ကြောင်းတရုတ်နိုင်ငံသားရေးဌာနပြောခွင့်ရဆောင်လီချင်းကပြောပါတယ်။ထိုင်ဝမ်ရေးဟာအလွန်ပဲထိလွယ်ရှလွယ်ကိစ္စဖြစ်တဲ့ဆိုရာကိုအမေရိကန်ဘက်ကအပြည့်အဝလက်ခံအသိမှတ်ပြုဖို့လဲတရုတ်ကတိုက်တွန်းကြောင်းပြောခွင့်ရဆောင်ကသတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်ရှင် Australia မှာ COVID-19 ကူးစက်ပြန့်နှံ့မှုတွေကြောင့်လူဦးရေထူထပ်ဆုံးပြည်နယ်တစ်ခုဖြစ်တဲ့ New South Wales နဲ့ Victoria ကြား9လနီးပါးကြားအသွားအလာကန့်သတ်ပိတ်ပင်ထားမှုကနေတနင်္လာနေ့မှာပြန်ပြီးဖွင့်လှစ်ပေးလိုက်ပါပြီ။ရှင်းသွားလာခွင့်တပ်မြစ်ချက်ဖိရှားလိုက်ပြီးနောက် New South Wales ကနေတောင်ပိုင်းအင်းကြီးချင်း Victoria ပြည်နယ်ကိုသွားဖို့ညလုံးပေါက်ကာရန့်ရှီကြီးဖြစ်ခဲ့ပါတယ်။135ရက်ကြာအသွားအလာကန့်သတ်တမ်းမြစ်ချက်ကြောင့်မိသားစုတွေခွဲခွာခဲ့ရသလိုစီးပွားရေးလည်းအဟန့်အတားဖြစ်ခဲ့ပါသည်။ New South Wales ပြည်နယ်ဝန်ကြီးချုပ်ဂလာဒီဘာရက်ဂျီဂလီယန်ကတော့တနိုင်ငံလုံးဖွင့်လှစ်ဖို့အချိန်ရောက်ပြီလို့ပြောဆိုလိုက်ပါသည်
။ We'll try and work hard not only never again to have a lockdown but also never to have
ပြည်နယ်ရဲ့အသွားအလာကန့်သတ်တမ်းမြစ်ချက်တွေထပ်မလုပ်ရစေဖို့တင်မဟုတ်ဖဲကြီးငယ်နေဆက်တွေကိုထပ်ပြီးတော့မပိတ်ရစီဖို့ပါကြိုးစားပန်းစားဆောင်ရွက်ပါမယ်လို့ပြောဆိုသွားတာပါ။အော်စတြေးလျတောင်ပိုင်းမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုမရှိတာ24ရက်ဆက်တိုက်ရှိခဲ့ပြီလို့လည်းအာနာပိုင်တို့ကပြောဆိုထားပါတယ်။ဒါကြောင့်လူမှုအနေနဲ့အပြင်းထွက်ရင်မဖြစ်မနေနှကောင်းစည်းတက်စရာမလိုတော့သလိုလူစုလူဝေးလုတ်ခွန်လည်းရှိသွားပြီဖြစ်ပါတယ်ရှင်။ဒီရီမြန်မာပိုင်းစီစဉ်ရဲ့အင်ကန်နေ့မနေ့ခင်သတင်းတွေကိုပြောပြပေးခဲ့တာပါအခုဆက်ပြီးသတင်းဆောင်မတွေနဲ့သတင်းပတ်စင်ကမ်းဟာတွေကိုနားဆင်ကြရအောင်ပါရှင
်တင်တော်ဝင်းမြန်မာအခုတစ်ခေါက်ရွေးကောက်ပွဲပြီးကြောင်မဲမြို့နယ်မှာအနိုင်ရအမတ်တူပြစ်သက်ခံရတာအပါအဝင်ဖြစ်လာတဲ့ထူးခြားဖြစ်စဉ်တွေကိုရွေးကောက်ပွဲအနိုင်ရအစိုးရပါတီ NLD မြို့သားဒီမိုကရေစီအဖွဲ့ချုပ်ရဲ့ကြောခွင့်ရဒေါက်တာမျိုးညွန့်ကိုမေးရမှာဒီကောက်ပွဲအောင်ပွဲခံမေကုံပြောတာကစကွာသွားပြီတို့အခုလိုစရှင်းပြပါလေ
။အနေဒီအောင်ပွဲမေကုံကိုကျွန်တော်ရဲ့ဥက္ကာကပြောလို့မရတော့ပါဘူးခင်ဗျာ။ဒီကောက်ပွဲလွန်သွားရင်တို့ကနိုင်ငံကြီးလုခွင့်မရှိတော့ပါဘူး။အဲတော့ကျွန်တော်တို့ရဲ့ဒုက္ခနဲ့တက္ကသိုလ်မြင့်မောင်ကဒီဒီကောက်ပွဲအနှစ်ချုပ်သဘောမျိုးကိုဆက်ရှိရနေပြောပါပါပြီ။အဲ့ဒါကိုပဲကျွန်တော်တို့အောင်ပွဲမေကုံလို့ကျွန်တော်တို့ယူဆပါတယ်ခင်ဗျာ။ဒီ2008ဖွဲ့စည်းပုံကထူကြတယ်ဗျာကျွန်တော်တို့ဝင်ကြီးချုပ်တွေကအထီးရပြောလို့ရတယ်ပြည်ထောင်စုအစဉ်ဒုဝင်ကြီးရာနေအထက်ကိုပြောလို့မရတော့
ဟုတ်ကဲ့ဆရာကြီးအဲ့ဒီတော့ဒီတစ်ခေါက်ဒီ NLD အောင်ပွဲကြီးညာချက်သဘောမျိုးတဲ့မှာဘလို့ထူကြတာကိုတွေ့ပြီလဲ
ထူကြတာကတော့ကျွန်တော်တို့ဖွဲ့ချုပ်ကတိုင်းသာအရေးနဲ့ပတ်သက်ပြီးနောက်လာမယ့်ပြည်ထောင်စုအရေးဆိုပြီးတိုင်းသာပါတီနဲ့ပူးပေါင်းဆောင်ရွက်ဖို့ဖိတ်ခေါ်လိုက်တာတော့ပြောလို့ရပါတယ
်ဟုတ်ကဲ့ဆရာအဲ့ဒီပုံမှာရောနောက်ထပ်တုတ်တက်မှုတွေထူကြမှုတွေရှိလာသေးလား
ဒီကူဟာဖြစ်တော့တိုင်းသာပါတီအများစုကလက်ခံပါတယ်အဓိကကဖိတ်ခေါ်တာပဲရှိပါသေးတယ်ဘယ်လိုသွားမယ်ဆိုတာတော့စိတ်ဝင်မှုတွေပြီးမှကျွန်တော်ကဆုံးဖြတ်နိုင်မှာဖြစ်တော့သူတို့ဖို့တင်ရှားတယ်တိရှားတယ်တရင်တစ်ခါမပါဘူးဆိုပြီးတချို့ကြတော့လေဒီလိုဆုံးဖြတ်အမှန်မသိဖြစ်နေတာတော့ရှိပါတယ်
ဟုတ်ကဲ့အဲ့ဒီပုံမှာဆရာချက်ဖြည့်ပြီးတော့သူတို့ကိုစင်ကြကြတာရှိလား
ဒီစိတ်ကူးကကျွန်တော်တို့အတိအကျတတ်မှတ်ထားပြီးရှိသေးပါဘူးကျွန်တော်ဆွေးနွေးမှုရလဒ်ဒီစရာပဲပုံဖော်ရမှာဖြစ်တဲ့အခါကျတော့
ဟုတ်ကဲ့ဒီရပိုင်းအတွက်မှာထူကြတာကဒီကြောင်မဲဖြစ်စင်ပေါ့ဆရာနော်အဲ့ဒီခါကျတော့ဒီလက်ရှိသုံးသန်းစစ်ဆေးမှုတွေနဲ့နောက်မဖြစ်လောက်တားဆီးနိုင်ဖို့အနေထားတွေမှာရော
အဲ့ဒီနေရာငကူတွေကလုံုံကြီးအားနေတဲ့နေရာဖြစ်ပါတယ်ခင်ဗျာအဲ့ဒီတော့ရှေ့ရခင်ကလည်းဒီလိုပဲလောက်ချံတပ်ဖြတ်မှုတွေအချိန်ချင်းဖြစ်ခဲ့ဘူးတော့နောက်မဖြစ်အောင်တားဆီးဖို့ဆိုရင်ဒီပြည်တွင်းစစ်ချုပ်ငင်းသွားမှာလားအကောင်ဆုံးတားဆီးမှုဖြစ်ပါလိမ့်မယ
်ဟုတ်ကဲ့ဆရာအဲ့ဒီတော့ဒီပြည်တွင်းစစ်ချုပ်ငင်းရေးအတွက်လက်တော်ပေါ်တော့လှုပ်ဆောင်ဖို့ဒီပြင်ဆင်ထားမှုအနေထားရောအထူးသဖြင့်တော့နှစ်နီးပါးကြာလာတဲ့ဒီရခိုင်ပြည်နယ်မှာအေးအေးရခိုင်လက်နက်ကိုင်တပ်ဖွဲ့နဲ့တပ်မတော်တို့ကြာအပြန်လန်ဒီစင်ညာချက်တွေထုတ်တောင်းဆိုကြိုးစုအပီးပေါ်ဆရာနော်တိုက်ပွဲတွေကစငြိမ်လာတဲ့အနေထားမျိုးမှာနောက်ထပ်တိုးတက်လာနိုင်မှုပေါ့
ကျွန်တော်ငြိမ်ငြိမ်ရေးဆွေးနွေးမှုအတွက်တော့ဘယ်လိုအဟံတားမှမရှိပါဘူးသူတို့လည်းဒီအေးအေးအဖွဲ့ကကြီးညာထားတဲ့ကျွန်တော်တို့ဖန်ကြီးကကိုယ်စလေလောင်း၃ဦးပြန်ထုတ်ရည်ရည်အတွက်တို့ဟာဒီဥပဒေရအချင်းချခံရသူတွေကိုသူတို့ပြန်လွတ်ပေးဖို့တောင်းဆိုတဲ့ကိစ္စကတော့ကျွန်တော်တို့အခက်အခဲရှိပါတယ်။အောက်ဆုံးကျွန်တော်ကိုယ်စီလောင်းတုံးဦးကရွေးကောက်ပွဲလုပ်ငန်းတွေကိုဥပဒေနဲ့ညီဆောင်ရနေစင်မှာဒီဒါဇာခံတပ်ဖွဲ့နော်လက်နဲ့အင်အားနဲ့ဖန်ပြီးခါတာဖြစ်ပါတယ်။
ဟုတ်ကဲ့ဆရာဒီနေရာမှာညီညီနဲ့ပတ်သက်လာလို့ဒီတက်မတော်ရဲ့ကဏ္ဍကသစုံတရားအရေးပါတာပေါ့ဆရာနော်။ အဲ့ဒီပုံမှာရောဒီလက်ရှိအစိုးရအနေနဲ့ဒီရွေးကောက်ပွဲအပြီးမှာတက်မလို့နဲ့ညီလိုက်ဆင်းနေဖို့အနေထားရောဘယ်လိုရှိလဲဆရာ။
ဒါနှစ်သက်မှာလဲတိတ်ဆုံဆွေးနွေးရေးအတွက်ကမ်းလှမ်းနိုင်တဲ့အခွင့်အရေးတွေလက်ရှိရဲ့အတွက်ဒါအငင်းငင်းကြီးအတွက်ကမ်းလှမ်းဆွေးနွေးလက်ပြဖြစ်နိုင်တဲ့အခြေအနေရှိပါတယ်။ဒါပေမဲ့တခုရှိတာကတော့ဘယ်လိုပုံစံမျိုးမှာတွေ့နိုင်လဲဆိုတဲ့ကြိုတင်သတ်မှတ်ထားတဲ့တောင်းဆိုမှုမျိုးဖြစ်တော့ဒီလိုတွေ့ဆုံမှုမှာလည်းနည်းနည်းအခက်ဖြစ်နေမှာ
။ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဒေါက်တာမြင်းညွတ်ခင်ဗျာကျွန်တော်ဝင်းမြတ်ပ
ါမြန်မာစစ်တပ်နဲ့ကချင်လက်နက်ကိုင်ဖွဲ့ GIO ကြားစစ်ရေးသိမ်းမှမှုတွေကြောင့်နေရက်ကနေတိမ်းချောင်နေကြရတဲ့ဒေသခံတွေနေရက်ပြောင်းဖို့စီစဉ်နေတဲ့ကြောင်းတင်ပြပေးပါမယ်ကျွန်တော်နိုင်ကွန်းအိမ်ပါကချင်ပြည်နယ်မှာလက်နက်ကန်ပြိပခတ်တွေရော့ပွားလာတာကြောင့်တရုတ်နိုင်ငံနဲ့နယ်စပ်မှာခိုးလုံနေကြတဲ့ကချင်စစ်ကြောင်ဒုက္ခတွေတွေနေရပြန်နိုင်ဖို့စီစဉ်နေတာဖြစ်ပါတယ်။စကုံးနဲ့ဝိုင်းမော်မြို့နယ်ကစစ်ကြောင်ရွာသားတွေရှင်းနှစ်ဆဲနေရပြန်ဖို့စီစဉ်နေတယ်လို့လဲကချင်နှစ်ချင်းခရိယာတင် TBC ဥက္ကဋ္ဌဒေါက်တာခလန်းဆန်းစွန်ကအခုလိုပြောပါတယ
်။မတိုင်6ဒီစကုံး6မှာရှိတဲ့ကျွန်တော်တို့ဒီရွာ9ရွာပေါ့ဒီကမ္ဘာကြီးလမ်းဘက်ကရွာ9ရွာကအမစစ်ကြောင်60အင်းထောင်စုလမ်းမချောမှာရှင်ကြရဲ့သဒုံရဲ့ကောင်းတော့အင်းထောင်စုကတော့နေရာ90တုံးရံပေါင်းကျင်ရှိပါတယ်သူကြီးကတော့နေရာပေါင်းကျင်နောက်မှာပဲရှိပါပါအဲ့ဒီနေရာမှာသူတို့ကနေလို့မရတော့ဘူးပြုတ်ဒီဘက်ကလည်းရိတ်ခါတဲလို့မရကျွန်တော်တို့ဒီဘက်ကလည်းရိတ်ခါဒီပို့ဆောင်ရလမ်းပန်းစစ်တွေဖြစ်တဲ့ဝိုင်းပေါ်မှာတော့များတယ်ကျွန်တော်တို့ဒီ KGC ကမှရော RC ကမှတွေနောက်ပြီးမှအဲ့ဒီဝိုင်းပေါ်မျိုးလည်းကုန်ကြီးကျောင်းမှာရှိပါတယ်လာမယ့်နှစ်မိုးမကုန်ခင်မှာကျွန်တော်တို့ဒီဘက်ရှုကျောင်းပေါ်အခုလုပ်နေပါတယ်ဆိုတာပြောချင်ပါတယ
်2013ဆွန်လကနေစတင်ခဲ့တဲ့ကချင်တကြောပြန်စစ်ပွဲတွေကြောင့်တိမ့်နဲ့ချီတဲ့ကချင်စစ်ဘေးကျောင်းတွေဟာမြကြီးနန်းဝိုင်းပေါ်စတုံးကမ်ပိုက်တီသရုပ်နယ်ဇာတ်နဲ့ KIO ထင်းကျုံနယ်မြေတွေမှာတိမ့်ချောင်နေရရတာပါနေရပြမဲ့စစ်ကြောင်တွေကိုလုံခြုံတဲ့နေရာမှာနေရာချထားပေးမယ်လို့တောက်တာခလန်ဆန်းစွန်ကပြောပါတယ
်သူတို့အရင်သူတို့ရွာမှာပဲသူတို့ရဲ့နေခဲ့တဲ့ရွာတွေမှာပဲသူတို့ပြန်နေလို့ဖြစ်ပါတယ်သူတို့နေခဲ့တဲ့ရွာတွေကတော့အခုတော့လုံခြုံရေးကတော့ဟိုစိတ်ကိုချမ်းမော်ဘူးအမှသူတို့ဒီနေသားဆောင်တပ်တွေနေတဲ့နေရာတော့ဖြစ်တာပေါ့ပြန်လို့ရပါတယ်ဒီမြကျနားနဲ့ကမ်ပိုက်ကြီးလမ်းတစ်လျှောက်ကရွာတွေဖြစ်ပါတယ်
ဒုက္ခတဲ့တွေကတော့အနည်းဆုံး3လမှအများဆုံး6လရှိတာဝန်ယူသွားမယ်လို့လည်းကချင်ဒေသစစ်ဘေးကျောင်းပြည်သူများအကူအညီစားဆောင်ရေးကော်မတီ GHCC ကပြောပါရယ်။ဒါပေမဲ့လည်းစစ်ဘေးဒုက္ခတဲ့တွေနေရပြန်နိုင်ဖို့လိုအပ်ချက်တွေရှိနေသေးတယ်လို့လည်းဝိုင်းမော်မြို့နယ်မိုင်းနာ KBC စခန်းတာဝန်ခံဥပရံဆိုင်ကပြောပါရယ်
။ကျွန်တော်ဆိုပထမလိုအပ်တာကတော့ကိုယ်နေဆိုင်မဲ့အဆောက်အဦတွေပေါ့နောက်ကူကြတော့အချို့ကြတော့ဒီတောင်ရာတွေပါတွေလောက်ကန်စားတော့ကြဆိုတော့အဲ့ဒါပုံလေးရာဒီမရောက်ခင်အတီရောစားဖို့နေရေးဆောက်ပတ်နေတော့လိုအပ်မလို့တော့ဖြစ်လာပါအဓိကအဲ့ဒီလုံခြုံရေးကိစ္စတွေပေါ့နော
်လက်ရှိကချင်ပြည်နယ်အတွင်းမြန်မာစစ်တပ်နဲ့ KIO ကချင်လူလိုက်ရေးဖွဲ့တို့ကြားတိုက်ပွဲရပ်တန့်နေတဲ့အချိန်တွေကြောင့်သူတို့နေရပြန်နိုင်ဖို့စစ်ချောင်းကော်မတီတွေ KIO ကချင်လူလိုက်ရေးဖွဲ့နဲ့အစိုးရဖွဲ့တို့ညှိနှိုင်းပြီးရှင်းနစ်ဆန်းမှပို့ဆောင်နိုင်မယ်လို့သူကဆိုပါတယ်စစ်ချောင်းများနေရပြန်နိုင်ဖို့အတွက်နိုဝင်ဘာလ12ရက်နေ့မှာဝိုင်းမော်မြို့နယ်အုတ်ချွေးမူမြေစရင်ဌာနနဲ့လူဝင်မှုကြီးကြပ်ရေးအဖွဲ့ကတာဝန်ရှိသူတွေကနေကျေးရွာတွင်ကွင်းစင်စစ်ဆေးမှုတွေလုပ်ဆောင်နေတယ်လို့နေရပြန်မဲ့သူတွေရဲ့စီးရင်လဲကောက်ယူထားပါတယ်ဝိုင်းမော်မြို့နယ်တပတ်ကြံကျေးရွာကိုပြန်ဖို့စီးရင်ပေးလာတာအင်အားစု150ကျော်လူဦးရေ800ကျော်ရှိတယ်လို့လည်း GHCC ရဲ့စီးရင်မှာပေါ်ပြထားပါတယ်ဒါပေမဲ့စစ်ဘေးရှောင်တွေလုံခြုံစိတ်ချစွာနေရပြန်နိုင်ဖို့အတွက်မိုင်းရှင်းလင်းရေးလုပ်ငန်းလှုပ်ဆောင်တာမရှိသေးတဲ့အတွက်ဒေသခံတို့လည်းပူပင်နေကြပါတယ်ကချင်ပြည်နယ်မှာ2013ခုနှစ်ကစတင်ပြီးတမတော်နဲ့ကချင်လူလိုက်ရေးတမတော် KIE တို့စကြောပြန်တိုက်ပွဲတွေကြောင့်မြို့နယ်တီတီကပြည်သူတွေနိစ္စရဒေတာဘက်ကိုထွေပြေးတင်းချောင်းလာပြီးစစ်ဘေးကျောင်းစခန်းတွေမှာနေထိုင်နေရတာပါလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြန်လည်နေရာခြားတိုင်းရေးဝန်ကြီးဌာနရဲ့စီးရင်တွေအရ2018ခုနှစ်ဧပြီလအထိစစ်ဘေးကျောင်းစခန်းပေါင်း90ခုရှိပြီးအိမ်တော်စု7000ကျော်လူဦးရေ4000လေးပါနေထိုင်ကြတယ်လို့ဖော်ပြထားပါတယ်ဒါပေမဲ့ကုလသမဂ္ဂလူသားချင်းဆိုင်ရာစာနာမှုညှိနှိုင်းရေးယူ UNOCHA ကမြန်မာနိုင်ငံတွင်ပြည်ပခန့်တွေကြောင့်စစ်ဘေးသိမ်းရှောင်နေရသူ 24,000 ရှိနေပြီးစက်တင်ဘာလအထိစီးရင်တွေရကချင်ပြည်နယ်မှာ 9,000 ခွဲကျော်ရှိနေကြောင်းလည်းသတင်းထုတ်ပြန်ထားပါတယ်။ကျွန်တော်နိုင်ကွန်းအိမ် VOE မြန်မာဘိုင်းတွက်သတင်းပေးပို့ထားပါတယ်။
မြန်မာနိုင်ငံမှာကိုဗစ်ကပ်ရောဂါကူးစက်မှုတွေအများဆုံးကြုံနေရတဲ့ရန်ကုန်တိုင်းတွေကဆက်ရုံအလုပ်ရုံတွေမှာကိုဗစ်ရောဂါပိုးကူးစက်သူတွေတိုးလာနေတာကြောင့်သတိထားဖို့ကျန်းမာရေးပညာရှင်တွေကသတိပေးနေတဲ့အကြောင်းပြောပြပါမယ်။ကျွန်မအင်တာနက်ထွန်းမှာ ရှင်ကုန်တိုင်းနယ်ကစက်ရုံအလုံယုံတရာကျော်မှာအလုံသမားတွေကိုဗစ်ရောဂါပိုးကူးစက်မှုတွေကြောင့်နေရာပြီးတော့အများဆုံးအဖြစ်လှိုင်းသာရမြို့နယ်ကစက်ရုံ80ကျော်ပါဝင်တယ်လို့အလုံသမားအရေးလှောက်ရှားသူတွေကပြောပါတယ်။အလုံသမားတွေကြားကူးစက်မှုတွေတိုးလာရတာဟာကျန်းမာရေးလမ်းညွှန်ချက်တွေကိုလိုက်နာမှုအားနဲ့ချက်ကြောင့်ဖြစ်တယ်လို့လည်းမြန်မာနိုင်ငံလုံးဆိုင်ရာကုန်ထုတ်နဲ့စက်မှုလက်မှုအလုံသမားများအဖ
solution, you want to say, I don't know, I'm not sure. The two say only solution, like, you know, or the new one, hey, out, don't you? เตยอ่ะไม่อยากไอ้หลุมอยู่ปกติอ่ะเลยป่ะเนาะตุยอ่ะในทางนี้มาเราได้แค่ว่าเจ้าเราที่เสร็จหลูที่เสร็จหลูนาฤดูก็ที่โกโกไลน์ป๊อสติตุยได้อลุตมะตาที่ดูฤดูที่เจ้าเนี่ยที่เสร็จท้าบาเลยสวยหาเนี่ยปุ้มมุนเลยไม่เปลยได้ปฏิญาณฤดูเลยสอไอ้อลุตมะฤดูก็ตุยเยอะแล้วไม่ใจมาสู้รู้เลยสวยหาสู้ยินหูฤดูเนี่ยเจ้าเราเสร็จเนี่ยมาโรงงานกูนี่มาเลยชื่ออลุลงฤดูมารู้ตุยอ่ะเลย
ไอ้เอ็มวีโอจังหวัดเราเนาะแท้ดีอ่ะลูกชิ้นนี่อันนี้เนี่ยก็เลยที่อลุตมะเนี่ยอำนาจแก่ไลน์ที่จะดูเนี่ยที่สัตว์ท้าดูดูอุ้ยดิขึ้นนี่เลยสุรามิโอเลยสนิทจะจะก้าวอยู่ท่าเจมิชิเลยด้วยจังที่ป้อนเจดีป้อนเจดูนาดีโอแต่สิ่งที่จะเสียบเนาะแทบว่าลาดาเลยจังหวัดเราตุยเนี่ยเราชิบอะไรเช่นโอเคส่วนยังมีมาอาจจะอพยพลูกเด็กก้าวมาเลยแล้วยังจะดูเนี่ยอันนี้ไล่นามูอันเนอร์เราไปสิบโลลงงานขึ้นมาเลยตั้งแต่ท่า
ကျမကြီးအတွက်သတ်မှတ်ထားတဲ့စီမင်းစီကံတွေကိုတိတိကျကျလိုက်နာဖို့လိုတယ်လို့သတိပေးပါရစေ။ဟုတ်ပါရဲ့။ရောအလူစုလူဝင်များလို့နေရာဖြစ်တယ်။နောက်ကြတော့ကျွန်တော်တို့ရောက်လာလဲ၆ပေ၆ဖို့အတွက်တို့တွေကို၆ပေ၆မှာဘာဖြစ်မှန်းကြည့်ထားတယ်။တို့ရဲ့ချက်လစ်စီမံတော့ဒါအေးစစ်ခွဲအေးရာမှာဖွင့်ဝင်ကြည့်ထားတာဖြစ်ပါရဲ့။ဒါဒီအေးစစ်နဲ့ကိုင်းနေတဲ့ဖွင့်ဝင်ပေးလိုက်တဲ့ ခုနရှိလဲတော့ဟိုဒီစေယုံလို့ပေါ့နော်ဒီစက်ယုံလေးဘောပြန်ပြီးတော့ဒီစီကလိုက်တာမျိုးရှိမရှိမျိုးဆက်သေးတဲ့ဟာမျိုးတွေလဲလက်ရှိလဲစောင့်ရနေပါတယ်ပြောချင်တာကတော့အချက်တွေတချို့တစ်ချက်နှစ်ချက်သုံးချက်စသဖြင့်ဒီလိုမျိုးတွေအဲလိုက်လာဘူးလွဲချောင်နေတဲ့ခါမျိုးဆိုလို့ရှိရင်ယောဂပေါ်ကုသနာမှာ
အလုရှင်တွေအနေနဲ့ကိုပူချိန်မြင့်တဲ့အလုသမားတွေယောဂလက္ခဏာရှိသူတွေနဲ့ပိုးတွေ့သူနဲ့ထိတွေ့မှုရှိခဲ့တဲ့သူတွေကိုလောက်ခလာစာမဖြတ်တောက်ပဲခွင့်ပေးပြီးအလုကိုမလာဖို့ဆောင်ရွက်ပေးရမှာဖြစ်သလိုယောဂကုသမှုကိုတားဆီးနိုင်ဖို့ဆိုရင်အလုရှင်အလုသမားပူးပေါင်းဆောင်ရွက်မှုကအဓိကကြတယ်လို့လည်းပြောပါတယ်လူမှုဖူလုံရေးအဖွဲ့ရဲ့အမျိုးသားအစဉ်အလုသမားကိုယ်စားလှယ်အဖြစ်နဲ့တာဝန်ယူထားတဲ့မတ်တင်စာထက်ကစက်ရုံတွေမှာကိုဗစ်ရောဂါကူးစက်ခံရတဲ့အလုသမားတွေနဲ့ပိုးတွေ့လူနာနဲ့ထိတွေ့ခဲ့တဲ့အလုသမားတွေအလုမဆင်းနိုင်တဲ့ကာလအတွင်းမှာစက်ရုံကလောက်ခလာစာဖြတ်တောက်တာလူမှုဖူလုံကြီးခန်းစားခွင့်40ရာခိုင်နှုန်းအပြည့်အဝမရတာတွေလည်းရှိနေတယ်လို့လည်းပြောပါတယ
်အလုသမားတွေကဘာတွေကျွန်တော်တို့စီကိုလာပြီးတော့သတင်းချက်လက်တွေတိုင်စားကြလဲဆိုတော့သူတို့ positive တွေ့တယ်ပေါ်စစ်တွေရအလုသမားနဲ့ထိဆက်တဲ့လော့ဒောင်းမိတဲ့အလုသမားတွေကိုခွင့်မပေးဘူး။ဓာစာတွေဖျက်တယ်၊ဖျက်တောက်ခံရတယ်။သူတို့တွေကိုဘလို့ဟိုလာစာရအောင်ဘလို့ဆောင်ရွက်လို့ရတယ်လဲဆိုတော့မိဘမျိုးတွေကျမတို့အခုချိန်ထိအချိန်ကြတဲ့ရင်းကြီးသုံးဟိုဆောင်ရွက်ပေးနေရတာရှိပေါ့နော်။နောက်တစ်ခုကဒီလူမှုဖူလုံရေးကပေးတဲ့ဂျာတိုင်လုံးတော်မှာအလုသမားအပြေးဝမရတဲ့ကိစ္စမျိုးတွေအထိပါကျမတို့ကြုံတွေ့နေရတာရှိ။ထောက်ပံ့မှုနေနေတာပေါ့နော်။အပြေးဝမရတဲ့ဆက်ယုံများအများကြီးရှိတယ်။အများသောအားဖြင့်ကျမစီကိုတိုင်လာတဲ့ဆက်ယုံတွေဆိုလို့ရှိရင်ရွှေပြည်သားမျိုးနယ်အဝါတရားစမှုဆောင်လို့ရွှေပြည်သားမျိုးနယ်ဘက်ကအများဆုံးဟိုတိုင်ကြားတာတွေတွေ့ရပါတယ်ရှင်ဟုတ်ကဲ့
ဆိုင်သာယာမျိုးနယ်မှာကိုဗစ်ရောဂါပိုးတွေ့လူနာက3ပေါင်းခွဲကျော်ရှိပြီးအများစုကဆက်ယုံအလုပ်သမားတွေဖြစ်ကြပါတယ်လက်ရှိမြန်မာနိုင်ငံမှာကိုဗစ်ရောဂါဓာတ်ခွဲအတည်ပြုလူနာအရေအတွက်က8000နီးပါးရှိနေပြီးသေဆုံးသူက2000နီးပါးရှိနေပါတယ်ကဲရောဂါကူးစက်မှုတွေကိုကာကွယ်ထိန်းချုပ်ဖို့ကူးစက်မှုတွေအများဆုံးကြုံနေရတဲ့ရန်ကုန်တိုင်းအပါအဝင်နေရာအချို့မှာအိမ်ပြင်မထွက်ရအမိန့်ထုတ်ထားပေမဲ့စက်ရုံအလုပ်ရုံတွေကိုတော့ကျန်းမာရေးဆိုင်ရာစီရင်စီကံတွေနဲ့အညီလောက်ကန်ခွင့်ပြုထားတာဖြစ်ပါတယ်ရှင်။ကျွန်မအိမ်တနာထွန်မှရန်ကုန်မြို့ကနေသတင်းပေးပို့တာဖြစ်ပါတယ်
။ COVID-19 တက်ဖြစ်ရေးအောင်မြင်အောင်လှုပ်ဆောင်နိုင်ခဲ့တဲ့ကမ္ဘာနိုင်ငံဆိုင်ရင်းတွေထဲထိတ်ဆုံးမှရှိနေတဲ့နယူးဇီလန်နိုင်ငံရဲ့ဝန်ကြီးချုပ်အာဒန်နဲ့အမေရိကန်ရွေးကောက်ခွင့်သမ္မတဂျိုးဘိုက်ဒန်တို့တယ်လီဖုန်းနဲ့ဆက်သွယ်စကားပြောဆိုမှုမှာCOVID-19 တက်ဖြတ်ရေးနဲ့အတူဒေသတွင်အခြားစိန်ခေါ်မှုတွေကိုပူးပေါင်းဆောင်ရွက်မယ်အကြောင်းဆွေးနွေးခဲ့ကြပါတယ်။ကျွန်တော်အောင်မြင်သူကဆက်လက်တင်ပြမှာပါ။ Biden Harris ရဲ့အာဏာလွှဲပြောင်းရယူရေးအဖွဲ့ကပြီးခဲ့တဲ့တနင်္လာနေ့ကထုတ်ပြန်ချက်အရရွေးကောက်ခံသမ္မတ Joe Biden ကို New Zealand ဝန်ကြီးချုပ် Jacinda Ardern ကဝမ်းမြောက်ကြောင်းတယ်လီဖုန်းနဲ့ဆက်သွယ်ပြောကြားရမှာ COVID-19 နဲ့အခြားကိစ္စရပ်တွေကိုဆွေးနွေးခဲ့ကြပါတယ်။ ရှိသမရာထရမ့်ကယူကောက်ပွဲရှုံးနိမ့်မှုအပါအဝင်ကိုဗစ်-19နဲ့ပတ်သက်တဲ့စိန်ခေါ်မှုတွေကိုငြင်းဆန်နေချိန်မှာအခုလိုနယူးဇီလန်ဝန်ကြီးချုပ်ရဲ့တယ်လီဖုန်းခေါ်ဆိုမှုဟာဂျိုးဘိုက်ဒန်ကိုကမ္ဘာခေါင်းဆောင်စီးရင်းနဲ့ထည့်သွင်းလိုက်တာမျိုးလည်းဖြစ်ပါတယ်။ဘိုက်ဒန်အဖွဲ့ရဲ့ကြေညာချက်မှာတော့နယူးဇီလန်ဝန်ကြီးချုပ်ရဲ့အတိမတ်ပြုမှုကိုကျေးဇူးတင်ကြောင်း ံပြီးအနိုင်ရခဲ့သူဖြစ်ပါတယ်။ခေါင်းဆောင်နှစ်ဦးတယ်လီဖုန်းပြောဆိုချက်တည်းမှာတကဘာလုံးရင်ဆိုင်နေရတဲ့ COVID-19 ကပ်ရောဂါအပါအဝင်နိုင်ငံစုံဝါဒပြန်လည်တောက်တင်ခိုင်မာရေးဒီမိုကရေစီအားကောင်းလာရေးဒေသတွင်လုံခြုံရေးဆက်လက်ထိန်းသိမ်းဖို့နဲ့ Indo-Pacific ဒေသအကျိုးဖြစ်ထွန်းစေရေးတို့အတွက်နယူးဇီလန်နိုင်ငံနဲ့နီးနီးကပ်ကပ်လှုပ်ဆောင်တာမျိုးကိုရှေ့ရှုကြောင်းဂျိုးဘိုင်ဒန်ကပြောကြားခဲ့တယ်လို့ထုတ်ပြန်ကြေညာမှာဖော်ပြထားပါတယ်။ဝန်ကြီးချုပ်အာဒန်ကလည်းကိုရိုနာဗိုင်းရပ်စ်ကူးစက်ခြင်းနဲ့ပတ်သက်တဲ့သူမရဲ့တိုင်းပြည်ရဲ့ကြွမ်းကျင်မှုတွေကိုမျှဝေပေးလို့ကြောင်းပြန်လည်ပြောကြားခဲ့ပါတယ်။ဂျိုးဘိုင်ဒန်အားဖုန်းခေါ်ဆိုပြီးနောက်ဝန်ကြီးချုပ်အာဒန်ကသတင်းတောက်တွေကိုပြောကြားရမှာဘိုင်ဒန်နဲ့သူတို့နှစ်ဦးစကားပြောဆိုမှုဟာနွေးနွေးထွေးထွေးရှိပြီးဘိုင်ဒန်ကနယူးဇီလန်နိုင်ငံအနေနဲ့ကပ်ရောဂါကိုကင်တွယ်တာကိုသူအလွန်နှစ်သက်ကြေညာမှုရှိကြောင်းပြောခဲ့တယ်လို့ဆိုပါတယ်။နယူးဇီလန်နိုင်ငံဟာကမ္ဘာပေါ်မှာ COVID-19 တက်ဖြတ်ရေးမှာအအောင်မြင်ဆုံးနိုင်ငံတွေထဲကတစ်ခုဖြစ်ပါတယ်။တင်းကျပ်တဲ့သွာလာမှုကန့်သတ်ချက်တွေနဲ့နေဆက်ဝင်ရောက်မှုတွေကိုပိတ်ပင်ခဲ့တာကြောင့်နယူးဇီလန်မှာ COVID-19 လူနာ2000ကျော်နဲ့သေဆုံးသူ25ဦးသာရှိခဲ့တာပါ။ဆလဘီအာဒန်ကဘိုင်ဒန်အနေနဲ့နယူးဇီလန်ရဲ့ COVID-19 နဲ့ပတ်သက်ပြီးနောက်ထပ်တုံ့ပြန်မှုတွေကိုဆက်လက်ဆွေးနွေးလို့ပြီးသူမအနေနဲ့ကတော့နိုင်ငံတကာနိုင်ငံကိုအဆက်အသွယ်ရပုံလူကူးယူဖို့မဖြစ်နိုင်ကြောင်းသတိပြုမိခဲ့တယ်လို့ဆိုပါတယ်
All New Zealand has a number of natural advantages that have assisted us in managing the virus.
ဒါပေမဲ့ထိချုပ်မှုတဘာဝတရားကြီးကပေးရတဲ့အားသာချက်တွေအများကြီးရှိပါတယ်နိုင်ငံကပူးပေါင်းဆောင်ရွက်မှုကလည်းအဓိကကျတဲ့တော့ချက်တစ်ခုဖြစ်ပြီးဗိုင်းရပ်စ်တိုက်ဖျက်ရေးအတွက်အသုံးဝင်မဲ့အချက်အလက်နဲ့အသိပညာတွေကိုဘယ်နိုင်ငံနဲ့မဆိုနယူးဇီလန်ကမျှဝေချင်ပါတယ်လို့ပြောသွားတာပါ။သူမနဲ့ဘိုင်ဒန်တို့ဟာကုန်သွယ်ရေးဆိုင်ရာကိစ္စရပ်တွေကိုလည်းဆွေးနွေးခဲ့ကြပါတယ်။ဘိုင်ဒန်အဖွဲ့ကထုတ်တဲ့ကြေညာချက်ထဲမှာတော့အာဒန်ဟာ2019ခုနှစ်အတွင်းခရစ်စတန်ဘုရားကျောင်းနှစ်ခုနဲ့ဘယ်လီဗေမှာလူအမြောက်များတည်ဆုံးစေခဲ့တဲ့ပစ်ကတ်မှုနှစ်ခုကိုကင်တွယ်ပြင်ရှင်းရမှာသူမတူတဲ့ဥဆောင်မှုပေးခဲ့သူအလုံးလုံးရင်သားသမီးတွေကိုပြုစုစောင့်ရှောက်နိုင်ခဲ့တဲ့စံပြမိခင်တူအဖြစ်ဘိုင်ဒန်ကချီးကျူးပြောဆိုခဲ့တယ်လို့ဖော်ပြထားပါတယ
်။ဒီကနေ့နဲ့ခင် VOA မြန်မာပိုင်းစီစဉ်မှုဆက်လက်တင်ဆက်နေပါတယ်။အခုတော့ကမ္ဘာသတင်းမီဒီယာတွေမှာရေးသားဖော်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာဆောင်းပါးတွေကိုမူရင်းအပေါ်မပြတ်ကောက်နှုတ်တင်ပြနေတဲ့အစီအစဉ်နားဆင်ဖို့အချိန်ရောက်ပါပြီ။ကျမအင်ဂျင်နိုင်ပါရှင့်။
အေးအေးရခိုင်လက်နက်ကင်တပ်ဖွဲ့မှာအမျိုးသမီးတွေဘာကြောင့်ပူးပေါင်းပါဝင်လာကြတယ်လဲဆိုတဲ့ကောင်းစဉ်နဲ့ thenewhumanitarian.org မှာရေးသားထားတဲ့စာမောက်ကိုနောက်ဆုံးအနေနဲ့ကောက်နှုတ်တင်ပြမှာပါမြန်မာနိုင်ငံမြောက်ပိုင်းကချင်ပြည်နယ်တောင်တန်းနယ်နိမိတ်တွေမှာစစ်ယူနီဖောင်းဝတ်ထားတဲ့ဒါဇင်နဲ့ချီတဲ့အမျိုးသမီးတွေဟာရိုင်ဖယ်တွေကိုကင်ဆောင်ပြီးစစ်ရေးလေ့ကျင့်နေကြပါတယ်ဒီအမျိုးသမီးတွေဟာမြန်မာနိုင်ငံမှာကိုယ်ပိုင်အုပ်ချုပ်ခွင့်အတွက်လက်နက်ကင်တိုက်ပွဲဝင်နေတဲ့တိုင်းရင်းသားလက်နက်ကင်အဖွဲ့တွေကတခုဖြစ်တဲ့အေးအေးရခိုင်လက်နက်ကင်တပ်ဖွဲ့မှာစစ်တင်တန်းတက်နေသူတွေဖြစ်ပါတယ်။လက်နက်ကင်အဖွဲ့အစည်းတွေထဲမှာအခုလိုအမျိုးသမီးစစ်တီမျိုးတွေရှာပါလာပါတယ်။ဒါပေမဲ့ရခိုင်ပြည်သူတွေရဲ့ထောက်ခံမှုအပြည့်အဝရရှိထားတဲ့အေးအေးရခိုင်လက်နက်ကင်ဖွဲ့မှာတော့အမျိုးသမီးတွေပါဝင်မှုနှုန်းမြင့်တက်လာနေပါတယ်။အရက်ဖက်လူမှုအဖွဲ့အစည်းတွေရဲ့ပြောဆိုချက်အရအတန်းဖက်တိုက်ခိုက်မှုတွေတိုးမြင့်လာတာစစ်တပ်ရဲ့နှိမ်ပန်းနှိပ်စက်မှုတွေနဲ့စီရင်ရွှန်းပါတဲ့ရခိုင်ပြည်နယ်မှာအလုတ်ကင်ရှားပါလာတဲ့အကြောင်းရင်းတွေဟာအမျိုးသမီးတွေကိုရခိုင်လက်နက်ကင်ဖွဲ့မှပါဝင်ဖို့ပုံမတွန်းအားဖြစ်စေတယ်လို့ဆိုပါရယ်တိုက်ပွဲတွေကြောင့်အဓိကထိခိုက်မှုအများဆုံးဟာအမျိုးသမီးနဲ့ကလေးငယ်တွေပဲဖြစ်တယ်လို့လူပေါင်းတောင်းနဲ့ချီပြီးတော့လဲရုပ်ပိုင်းစိတ်ပိုင်းဆိုင်ရာလုံခြုံမှုရှိတဲ့စစ်ဘေးဒုက္ခသည်စခန်းတွေမှာနေထိုင်နေကြရတယ်လို့ရခိုင်အမျိုးသမီးကွန်ရက်ကပြောပါရယ်တိုင်းသောလက်နက်ကင်ဖွဲ့တွေထဲမှာရှိနေတဲ့အမျိုးသမီးစစ်သည်တွေဟာဥဆောင်မှုနေရာအတွက်အထူးသဖြင့်ငင်းကြေးရေးနဲ့ညှိနှိုင်းရေးလုပ်ငန်းစဉ်တွေမှာပါဝင်ဖို့ကန့်သက်ခံထားရတာတွေရှိနေသေးတယ်လို့လေလာသုံးသပ်သူတွေနဲ့အမျိုးသမီးစစ်သည်တချို့ကပြောပါရယ်။ဒါပေမဲ့အမျိုးသမီးစစ်သည်တွေတိုးလာတာဟာနှစ်ပေါင်းကြာရှည်လာတဲ့ပဋိပက္ခနဲ့သူတို့ကိုဘေးဖယ်ထားမှုတွေအပေါ်မှာမချေမနှက်ဖြစ်မှုကိုပြသနေတာဖြစ်ပါရယ်။ရခိုင်လက်နက်ကင်ဖွဲ့တဲ့အမျိုးသမီးတွေပုံမပါဝင်လာတဲ့အကြောင်းရင်းမှာတိုက်ပွဲတွေကြောင့်သူတို့မျက်စိရှိမှမိသားစုဝင်တွေတည်ဆုံးခဲ့ရတာစစ်ဘေးဒုက္ခသည်စခန်းတွေမှာဆင်းရဲဒုက္ခခံစားနေရတာတွေကိုလွတ်မြောက်ဖို့အတွက်ဖြစ်တယ်လို့ရခိုင်အမျိုးသမီးရှေ့ဆောင်အဖွဲ့ဥက္ကဋ္ဌစောစံငင်းကပြောပြခဲ့ကြောင်းဆောင်းမမှာဖော်ပြထားပါတယ်ရှင်
VOA American အတိုင်းရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။ American ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ Radio အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jodu Salon တို့အပြင် VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။နိုဝင်ဘာ၈ရက်နေ့ကကျင်းပတဲ့ရွှေကောက်ပွဲမှာအနိုင်ရကိုယ်စားလှယ်တွေထဲအမျိုးသမီးတွေလည်းပုံများလာပါတယ်။အရင်ရွှေကောက်ပွဲတွေထဲအနိုင်ရသူအကြီးအကျယ်ပုံများလာတဲ့အမျိုးသမီးကိုယ်စားလှယ်တွေကတော့နိုင်ငံရေးမှာအမျိုးသမီးတွေပုံနေရာချလာဖို့မျှော်လင့်ကြသလိုအမျိုးသမီးတွေနိုင်ငံရေးမှာပုံမဝင်ဆန့်လာတဲ့အတွက်တိုင်းပြည်တည်ဆောက်ရေးမှာအထောက်အကူဖြစ်လာဖို့လည်းမျှော်လင့်နေတဲ့အကြောင်းဒီတစ်ပတ်ရဲ့သတင်းထောက်မှတ်စုအစီအစဉ်မှာစုစည်းတင်ပြပေးပါမယ်ကျွန်မအင်တနာထမမြန်မာနိုင်ငံမှာရာစုနှစ်ဝက်လောက်စစ်တပ်ရဲ့အုပ်ချုပ်မှုအဆုံးသတ်ခဲ့ပြီးတဲ့နောက်ပထမဆုံးအကြိမ်ကျင်းပတဲ့2010ပြည်နှစ်ရွေးကောက်ပွဲမှာအနိုင်ရခဲ့တဲ့အမျိုးသမီးကိုယ်စားလှယ်55ဦးသာရှိခဲ့ရာက2015ခုနှစ်မှာ150ကျော်နဲ့အခုနောက်ဆုံး2020ပြည့်နှစ်ရွေးကောက်ပွဲမှာမဲရလက်တွေအရ219ဦးအထိရှိလာပါတယ်။ဒါဟာဆိုရင်နောက်ဆုံးအကြိမ်ထွေထွေရွေးကောက်ပွဲတွေကျင်းပခဲ့တဲ့2015ခုနှစ်နဲ့ရှင်ရင်အနိုင်ရအမျိုးသမီးကိုယ်စားလှယ်အရေးအတွက်ဟာ2020ပြည့်နှစ်မှာ46ရာခိုင်နှုန်းအထိတိုးလာခဲ့တာပါ။လာမယ့်လွှတ်တော်တက်တန်းမှာဆိုရင်လည်းပြည်ထောင်စုလွှတ်တော်ထဲမှာအမျိုးသမီးကိုယ်စားလှယ်20ရာခိုင်နှုန်းနီးပါးရှိလာမှာဖြစ်ပါတယ်။အရင်ကအမျိုးသမီးကိုယ်စားလှယ်တွေမရှိခဲ့ဘူးတဲ့တိုင်းရင်းသားဒေသတွေကလွှတ်တော်တွေမှာလည်းဒီတစ်ကြိမ်မှာအမျိုးသမီးကိုယ်စားလှယ်တွေပါဝင်လာကြတော့မှာပါချင်းပြည်နယ်လွှတ်တော်မှာဆိုရင်တော့ထန်တလန်မြို့နယ်မဲဆန္ဒနယ်အမှတ်2ကရွေးကောက်ပွဲမှာအနိုင်ရခဲ့တဲ့ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီကဒေါ်နီရွှေလျန်းကလာမယ့်လွှတ်တော်တက်တန်းမှာပထမဆုံးအမျိုးသမီးကိုယ်စားလှယ်အဖြစ်ပါဝင်လာတော့မှာပါချင်းပြည်နယ်လွှတ်တော်မှာတူဦးလီသောအမျိုးသမီးကိုယ်စားလှယ်ဖြစ်လာမဲ့ဒေါ်နီရွှေလျန်းကတော့ချင်းတိုင်းရင်းသူအမျိုးသမီးတွေအရေးဆောင်ရွက်ပေးဖို့မျှော်လင့်ထားတယ်လို့ပြောပါတယ်
အရင်တုန်းကကျမတို့ချင်းတွေဆိုရင်မျိုးသမီးတွေကဘယ်မှအဘမှလုပ်လို့မရဘူးအင်ဟုကိစ္စပဲဆောင်ရွက်ရမယ်အင်တွင်းကလည်းပြေမထွက်ရဘူးဆိုတဲ့အတွေးခေါ်တွေကနေဒီမှာဆိုတော်တော်များများအဲ့ဒီအတွေးခေါ်တွေကကြံနေသေးတယ်အဲ့ဒီအတွေးခေါ်တွေကိုကျမတို့ကိုယ်တိုင်ကိုကထုတ်ပြပေးစေချင်တာပေါ့ဘာပဲဖြစ်ဖြစ်ကိုယ့်ရဲ့ဆွမ်းဆလေးဟိုရှိလို့ရှိရင်ပေါ့ဘာမဆိုကျမတို့မျိုးသမီးတွေကလည်းဟိုဝင်လို့လို့ရတယ်ဆိုတဲ့အတွေးခေါ်လေးတွေပထမဆုံးကျမတို့ချင်းတွေရဲ့ချင်းမျိုးသမီးတွေကောင်းတဲ့မှာဝင်ဖို့ဟိုကျမပထမချက်အဲ့ဒါလေးကိုတစ်ချက်လူလာတယ
်မြန်မာနိုင်ငံမှာဖွံ့ဖြိုးတိုးတက်မှုနှိမ်ကျတဲ့ဒေသတစ်ခုလည်းဖြစ်လက်မဆက်သွယ်ရေးလည်းခက်ခဲတဲ့ဒေသတစ်ခုဖြစ်တဲ့ချင်းပြည်နယ်မှာမျိုးသမီးတွေအလောက်ကိုင်းအခွင့်အလမ်းရရှိရေးဟာလည်းဦးစားပေးလုပ်ငန်းဖြစ်တယ်လို့ဒေါ်နီရွှေလျန်းကပြောပါတယ
်နောက်ဒုတိယအချက်ကတော့အလောက်အကန့်ခွင့်လန်းနေပေါ့ခုနပြောသလိုကျမတို့ချင်းပြည်နယ်မှာဆိုရင်အမျိုးသမီးတွေကအိမ်မှုကိစ္စပဲလုပ်တယ်တခြားကိစ္စအော်လုံဆောင်မလို့ဘူးဆိုတဲ့အတွေးခေါ်ကြီးအဓိကတော့မိခူပေါ့ကိုပိုင်အစွမ်းအစရှိအောင်လုပ်ကြိုးစားမယ်ကိုဟာနဲ့ကိုဘာမဆိုဟိုဘာလဲဥဆောင်မှုအပိုင်းမှာကိုအမျိုးသမီးတွေပါဝင်လို့ရမယ်ဆိုတဲ့အတွေးခေါ်ကြီးကတော်တော်လေးနေတယ်အဲ့ဒီတွေ့ကြောင့်အလောက်အကန့်ခွန်းလာအလူရဲ့ဖွဲ့ရှိမှာပေါ့ဥမာပညာရေးကျမ်းမာရေးတခြားတော့အဖွဲ့ရှိတွေကမှာအမျိုးသမီးပါဝင်ဟာအစဘာလဲဘယ်လုပ်ငန်းမဆိုဘယ်အဖွဲ့ရှိမဆိုအစဉ်ပူပြီးမှအစဉ်ပြီးနေဆိုတဲ့အတွေ့အကြုံလေးတွေကိုလည်းကျမတို့အမျိုးသမီးစိတ်ထဲမှာဝင်လာအောင်ပေါ့အဲ့ဒီစိတ်တက်တီကိုကပထမဆုံးအရင်တွင်းပေးရမယ်ပေါ့လုပ်ပေးရမယ်ပေါ့အဲ့ဒါအဓိကချက်ပါပဲနောက်ပိုင်းမှာအဲ့ဒီအတွေ့အကြုံလေးတွေတစ်ခါယူချက်တွေရှိလာလို့ရှိရင်တပီးပြည့်ပြည့်နဲ့ကျမတို့အမျိုးသမီးလည်းဟိုဗာလဲထူးတက်လာမယ်ပေါ့အေးအဲ့ဒီအချက်ကပထမအချက်ပါ
အရင်တော့အမျိုးသမီးကိုယ်စားလှယ်မရှိခဲ့ဘူးတဲ့ကယားပြည်နယ်မှာလည်းလာမယ့်လွှတ်တော်တက်တန်းမှာအမျိုးသမီးကိုယ်စားလှယ်2ယောက်ပါဝင်လာတော့မှာပါကယားပြည်နယ်ဒီမိုကရက်တစ်ပါတီကဖရူဆော်မြို့နယ်ပြည်သူ့လွှတ်တော်မဲဆန္ဒနယ်အမှတ်2ကဝင်ရောက်ရှင်ပြိုင်တဲ့ဒေါ်အေဗလင်းကတော့နိုင်ငံရေးမှာအမျိုးသမီးတွေပါဝင်မှုရလာတာကြောင့်ဒေသဖွံ့ဖြိုးရေးမှာအကျိုးရှိနိုင်တယ်လို့မြင်ပါတယ်
။ဒီအမျိုးသမီးတွေကိုယ်တိုင်ကကိုယ့်ရဲ့ဖွံ့ဖြိုးသူ့အတွက်ရေးကိုကိုယ်ကိုယ်တိုင်ဦးစီးဦးဆောင်ပြီးတော့မှတရားဝင်လမ်းကြောင်းမှာမပြောနိုင်သေးသေးကတော့ပြည်နယ်ရဲ့ထက်ဝက်ကျော်သောလူထုတွေကကိုယ့်ရဲ့ဖွံ့ဖြိုးသူ့အတွက်ရေးကိုကိုယ်မလုပ်နိုင်ဘူးလို့ပဲအမတို့နေတုံ့ပြန်လို့ရတယ်ဆိုတော့ဒီဟာကအမျိုးသမီးတွေကိုယ်တိုင်က decision making နဲ့ policy making level တွေမှာပါလာဖို့အတွက်ကအဓိကမြေမောင်းထိုးပြနေတဲ့ကိစ္စဖြစ်တယ်တစ်ချိန်လုံးကိုယ့်ရဲ့ဖွံ့ဖြိုးသူ့အတွက်ရေးတွေကိုအမျိုးသားတွေဥဆောင်မှုပုံမှာကိုယ်ပဲလိုက်နေတဲ့ဒေတာခံရဲ့အခြေအနေကဒါကတော့ဖွံ့ဖြိုးသူ့အတွက်မှုကိုနောက်နေစေတဲ့အရာဖြစ်တဲ့အတွက်အမျိုးသမီးတွေကိုယ်တိုင်ကိုယ့်ဘဝကိုကိုယ့်ကိုယ်ကိုအားကိုးပြီးတော့မှအမျိုးသားတွေပုံမ mindset เนาะไอ้นั่นนี่กูป้าเปาะพูกก็ยังยีจีเลยป่ะดาม่ะเวกูเนี่ยเดต้าตัวเตยมาอนุธมีฤาก็แท้ๆเวลุชาลามาเวตะเกสิมันเนี่ยพึ่งชูตัวเตยกูชอบตามมาแท้ๆแต่เจ้ามุโลอนุธมีฤาอตันก็ยังยีจีเลยลุตอฤาแท้มาก็เลยอนุธมีฤากูกูกาปิฤาอตันนี่กูถั่วลาไปพูยีจีเลยลุตอแท้มากูซาปิมาถั่วไปแม้อตันนี่ก็อนุธมีฤากูไรกูก็
အမျိုးသမီးတွေကိုယ်တိုင်ကကိုယ့်ရဲ့ဖွံ့ဖြိုးတိုးတက်ရေးလောက်တာတဲ့အမျိုးသမီးတွေကိုယ်တိုင်ကကိုယ့်ရဲ့ဖွံ့ဖြိုးတိုးတက်ရေးကိုကိုယ်တရားဝင်လုပ်ပိုင်ခွင့်ကအရန်နဲ့အရေးကြီးတယ်ပေါ့နော်ဆိုတော့အမျိုးသမီးတွေရဲ့အနေငယ်ရေးမှာပါဝင်လာမှုတွေဆိုမချက်ချတဲ့ ဟိုဘာပေါ်မျိုးနဲ့ကွန်တီကိုရောက်ဖြစ်တဲ့အတွက်ဂျမအနေနဲ့ဒီဖိအားတွေလည်းအများကြီးရှိတယ်အမျိုးသမီးတယောက်ဖြစ်နေတဲ့အတွက်ပြီးတော့ဒီဟိုရက်ကြီးမှနေတဲ့လူတော့ကလာတဲ့လူပုံစံမျိုးအဲ့လိုမျိုးနဲ့နှိမ့်တဲ့ဟာမျိုးတွေကိုလည်းဂျမခံခဲ့ရတယ်ဒါမှမဟုတ်အရင်တိတ်ပြီးတော့အလေးမထားပါဘူးဘာလို့ဆိုတော့ဒါတွေကတော့ဖြစ်လာတတ်တဲ့အနေအထားမျိုးမှာရှိတဲ့အတွက်ဂျမနေတဲ့ကြိ ကျွန်တော်တို့ကတော့ဒီလှုပ်တော်ရှိတဲ့အတွက်အမျိုးသမီးကဏ္ဍပေါင်းစုံကမ္ဘာပေါ်မှာအများကြီးရှိနေတဲ့လူဦးရေအများကြီးနေတဲ့အမျိုးသမီးကြီးဒီတက်တက်ကဏ္ဍဒီကိုလည်းပဲပါဝင်ပြီးတော့ဆွေးနွေးရှင်နေဆိုလို့ရှိရင်ဒီနိုင်ငံကြီးဒီကိုလှုပ်တင်နေပေါ့နော်ဒီနိုင်ငံကြီးမှာပါဝင်ပြီးတော့ပတ်သက်ပြီးတော့ဆွေးနွေးနိုင်
ဒီကမ္ဘာပေါ်မှာလူ့ရေအများကျယ်အမျိုးသမီးတွေရဲ့ကဏ္ဍကိုဒီကမ္ဘာပေါ်ဆောင်ကနေခေါ်ထုတ်နိုင်မယ်လို့ကျွန်တော်ကတော့ထင်တာပေါ့နော်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီကလွှတ်တော်အတွင်းအမျိုးသမီး အမျိုးသမီးလက်တော်ကိုယ်စားလှယ်အဖြစ်ရွေးကောက်ခံရတဲ့နိုင်ငံရေးပါတီကအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီပြည်ထောင်စုကြံ့ခိုင်ရင်းနဲ့ဖွံ့ဖြိုးရေးပါတီအပြင်တိုင်းရင်းသားပါတီတွေအပါအဝင်၉ခုရှိပါတယ်။ပါတီတွင်ကမဟုတ်ဘဲတတိပုဂ္ဂလအမျိုးသမီးကိုယ်စားလှယ်နှစ်ဦးနဲ့အနိုင်ရခဲ့ပါတယ်။ပြီးခဲ့တဲ့ရွေးကောက်ပွဲမှာအနိုင်ရတဲ့အမျိုးသမီးကိုယ်စားလှယ်တွေပုံများလာတဲ
မင်္ဂလာပါတော်ရရှင်များရှင်ကျမတင်ပြထိုက်ပါအပတ်စဉ်စီးပွားရေးအစီအစဉ်ကိုတင်ပြပါမယ်ကမ္ဘာကြီးဆုံးကုန်သွယ်ရေးစာချုပ်ဖြစ်တဲ့ဒေတာရင်းဘက်ဆောင်စီးပွားရေးပူးပေါင်းဆောင်ရွက်မှုအာဆက်အာစီအီပီမှာမြန်မာနိုင်ငံကအဖွဲ့ဝင်ဖြစ်လက်မှတ်ရေးထိုးထားပါတယ်ဒီစာချုပ်မှာဖွင့်ပြပြီးနိုင်ငံတကာလက်ရှိအခြေမှာတော့နိုင်ငံတကာတန်းဝင်အရေးအတွေးအမှတ်ခံချက်မရှိတာကြောင့်
တင်ဖို့ရောင်းချလို့မရတဲ့ထွက်ကုန်တွေရှိနေသေးတာကြောင့်အရေးအတွေးပိုင်းကိုကြိုပြင်ဆင်ထားဖို့လိုအပ်မယ်လို့စီးပွားရေးလုပ်ငန်းရှင်ဒေါက်တာဆူထွန်းကသုံးသပ်ပါတယ်။အဲကျွန်တော်တို့ကမြန်မာလူတွေဟာတော့ပြည်ရတယ်ပေါ့နော်။ဒီရင်ကတော့သူပြောတော့ဆိုသိရအောင်ရှိပြီပေါ့နော်။ဒီကတော့သူကကိုယ်ရေးနဲ့ပတ်သက်တဲ့ခံစားရတော့ပြီပေါ့နော်။ ကျန်တဲ့ချက်တွေကတော့အများကြီးတော့ပါတယ်။ဒါတော့ကျွန်တော်ကတော့ဂျမိုင်းကိုဗမာနိုင်ငံရောဒီရတဲ့အဲဒီတော့အပြန်မာတော့မှတို့ကဒီနောက်ပိုင်းမှာရှိနေတယ်နော်။ကျွန်တော်နောက်ကြတယ်။ဒါကျွန်တော်ရဲ့ဒီဆက်ပေါ်ကလည်းအစကြွေးနဲ့ဒီဒီကိလိုဂရမ်ဆက်ပေါ်နေဒီကဖြစ်တယ်နော်။အဲဒီဆက်ပေါ်ကဒီကော်ပိုရေးတင်းနဲ့ပေါ်တော့ကကုန်ရောင်းဝယ်ကြတော့တင်ဖို့ကျွန်တော်တို့ကြီးက လာတဲ့ရက်တွေသူတို့ရဲ့ကုန်ရောင်းပိုင်းတဲ့ဒီများကြီးပြည့်တယ်။ဒီများတိုင်းကြီးကယူရီးယားမျိုးလာတော့ချက်ပြီးမှကျွန်တော်တို့ကမျိုးစာပြောင်းဝင်ပြီးယူရီးယားပြောင်းဝင်ပြည့်နေအောင်လို့နော်။ဟိုဒီလိုမျိုးရှင်တွေကလက်မှတ်တွဲရအောင်လို့လည်းကျွန်တော်တို့ကတစ်ခါကတွေ့နေတော့လေဒီနိုင်ငံကြီးရတဲ့ကောင်းတယ်နော်။နောက်တစ်ချက်ကတော့ဟိုကောင်းပဲကတွေ့နေတော့သူတို့ရဲ့ပူးပေါင်းဆောင်ရွက်နိုင်ကျွန်တော်တ
ကျွန်တော်တို့ဒီကဟိုကဘုံများရှိတဲ့အချိန်မှာတို့တွေကဒီကားပြီးစီလျှော့ပေးလိုက်တယ်ဆိုရင်ကျွန်တော်တို့ကပြည်ရင်းလုံငန်းလုပ်နေတဲ့လူတွေများရည်ရွယ်မှုအတွက်ခက်ခဲဖြစ်လာအခုတော့မှလည်းပြည်ပြည်ဒီပြဿနာတွေ့လာပြီ
အစည်းအဝေးကိုဖွင့်လိုက်တဲ့အခါမှာဒီနိုင်ငံတကာဈေးကွက်ကိုဝင်ရတော့မယ်ဆိုပြီးတော့များပို့ပြီးတော့ဟိုပြုပြင်ပြောင်းလဲမှုပေါ့နော်ဒီမြန်မာနိုင်ငံဘက်ကလုပ်ငန်းရှင်တွေဘက်ကအဲ့လို mindset မျိုးများချင်းသွားနိုင်သလားမြန်မာစီးပွားရေးလုပ်ငန်းမှာရော
ကျွန်တော်တို့မြင်တာတော့ပေါ့နော်ဟိုလက်ရှိနေသားမှာတော့ဟိုကျွန်တော်တို့ဒီကတော့ခုနပြောသလိုပေါ့နော်ကျွန်မပြောသလိုပေါ့ဟိုကြရမယ်ဆိုရင်သိစိတ်ကြီးကတော့ရှိလာပေါ့နော်ငါတို့ကဟိုဒါနိုင်ငံကနေဆင်အောင်လို့ကသိစိတ်ပဲရှိတယ်လက်တွေ့ကြတော့ကျွန်တော်တို့ကလိုအပ်ချက်ရှိတာပေါ့ဟိုပြောင်းနေသေးတော့ရှိရတော့ကြောင်းနေနေပဲကျွန်တော်ကကျွန်တော်ကရှိတဲ့ဟိုကိုယ့်ရဲ့ capacity ကိုတော့ဆိုပါလို့ကျွန်တော်ရဲ့ finance နဲ့အရင်ကတော့ကျွန်တော်ကရှိတဲ့ဒီပညာကျွန်တော်ကရှိတဲ့ marketing နဲ့ပတ်သက်တဲ့အကျိုးကျိုးဒါတွေကကျွန်တော်တို့လူတွေတို့မြင်တာနော်စိတ်တော့ကျွန်တော်ကရှိလာကြတယ်ဒီပရိုဂရမ်များအတူတူတော့ဒီနေရာပေါ့နော်ဒီတော့ပဲကျွန်တော်ကဒီပညာဖြစ်တဲ့ဖြစ်လာတော့ဟို channel တော့ social media တုံးနေ internet တွေတွေတို့တော့ဖုန်းနေကျွန်တော်တွေ့ပြန်တုံးလာမှာကျွန်တော်ရဲ့မျက်စိကတော့ဖွင့်တာ
ဟိုဈေးကွက်ဖွင့်လိုက်ပြီးအခွန်ပေးစရာမလိုတော့ဘူးဆိုပေမဲ့ဟိုအဲ့လိုအကြီးအသေးပိုင်းအရာအတားစီများဖြစ်လာနိုင်မှာလားရှင်ဒီမြန်မာနိုင်ငံရဲ့အဓိကဈေးကွက်ဖြစ်တဲ့ဒီတင်ပို့ကုန်ကိစ္စမှာရော
တကယ်တမ်းတော့ကျွန်တော်ကဖွင့်အောင်လုပ်ချင်တာပေါ့သူကထိုးရမယ့်လက်မှတ်အရှိတယ်ပါလဲဆိုရင်ကျွန်တော်တို့တရုတ်နိုင်ငံကအဓိကတင်ပို့တယ်ပေါ့နော်ဒါကျွန်တော်တို့ကအခုလက်မှတ်ထိုးတာရင်တော့ဒီ QR တိုင်ပြီပေါ့နော်ဘိုးဘွားနဲ့ပတ်သက်တာလေသူကဒီစီစီခေါ်တာပေါ့အရိယာလက်မှတ်ရင်သူကကျွန်တော်ဒီမှာ2015လောက်ဆက်အောင်ကျိုးနိုင်တယ်ပြီးတော့တကယ်တော့ပြတ်တယ်အဲ့ဒီလိုပဲကျိုးရတယ်တကယ်အားလုံးကအဲ့ဒီရေသေးတဲ့ပတ်သက်တဲ့ EQS ဆိုင်ကိုဒီ ECU ကိုလက်မှတ်မထိုးတာဘူးထိုးတာကြောင့်မို့ကျွန်တော်အနေနဲ့ကတရားဝင်တင်မှုတဲ့နေရာမှာအခက်အခဲရှိတယ်ဆိုတော့နေ့တိုင်းဘိုးဘွားနဲ့ပတ်သက်တဲ့လက်မှတ်ထိုးရအောင်အဲ့ certificate ကို fiber certificate ထိုးရအောင်ဆိုအဲ့ဒီသဘောတူချက်ကိုရင်းထိုးဖို့လို့ခုနကမှပါတဲ့အတိုင်းပေါ့နော်ကျွန်တော်ကိုယ်ဉာဏ်ပဲပို့ရတော့မှဒီအရမ်းပို့ဖို့အတွက်ပါကျွန်တော်ကခဏပြောရရေသေးနဲ့ပတ်သက်တဲ့ဒုတိယကြိမ်လက်မှတ်ရေးပို့ဖို့တော့ကျွန်တော်တင်ဦးစားပေးလို့ပါเนาะဒုတိယအချက်ကတော့ဆင်မပြောရတဲ့နေရာမှာပါတယ်ကျွန်တော်တို့ကစိုက်ကူးနှုတ်လုပ်တဲ့နေရာမှာဟိုအဓိကတော့ကျွန်တော်ရဲ့လေသမားတွေနေနေရရိုးသေးနဲ့ပတ်သက်တာညိုးနဲ့ပတ်သက်တဲ့ဟာပေါ့เนาะစိုက်ကူးတဲ့စနစ်ပေါ့เนาะဒီဒီဒါတို့တွေကသူအချက်တွေရှိနေပါเนาะဒါတွေကလည်းကျွန်တော်ညာတော့သူအတွေဥဆောင်ရောမှာကျွန်တော် private seller အတင်းဖွဲ့တွေရော private seller လေသမားတွေအင်းဒီလမ်းပါရီပေါ့နော်ကျွန်တော်တို့ရအားလုံးပေါ်ပြီးတော့မှမြင်ဆင်ပြုတော့လို့ခုနဗေဒူရတဲ့မှာပို့နိုင်ရတော့မှသူ့ရဲ့သူ့ကဆက်တဲ့ဆက်ကုန်တော့နော်ဒီလေကဆက်ပြီးဆက်ကုန်ဒီဆက်ကုန်လေကိုကျွန်တော်တို့အနေနဲ့ပြန်ဝင်တင်ပို့လို့ရအောင်ကျွန်တော်တို့တောင်းရပြုလို့ပြုတာပေါ့နော်အဲ့ဒီကျွန်တော်တို့ပြန်ဆင်ပြုတော့လို့ပ
ါဆိုတော့နောက်တစ်ခုကအခုမြန်မာနိုင်ငံမှာတီလုံးဟာအပအဝင်ဆရာတို့လဲထားလက်ရှိလုပ်နေကြတဲ့ဒီကားထုတ်လုပ်ရေးပေါ့နော်တစ်စီတစ်ပိုင်းဒီဒီပြည်တွင်းမှာထုတ်နေတဲ့ဟာတွေရှိပါတယ်ဆိုတော့ဒီကုန်ထုတ်လုပ်ငန်းဒီစက်မှုလုပ်ငန်းတွေဟာဆိုလို့ရှိရင်ဒါအခွန်တက်တာခွင့်ဆိုတဲ့ဟာပေါ်မှာအဓိကမူတည်ပြီးတော့လာပြီးတော့လုပ်ကြတာပေါ့နော်ဆိုတော့ဒီလိုအခွန်တက်တာခွင့်အာတာချက်ကြောင့်လာပြီးတော့လုပ်တဲ့လုပ်ငန်းတွေဆုံးရှုံးနိုင်ခြင်းရှိပါတယ်လားဆရာ
ဒါလည်းဖြစ်တယ်အခုတော့ဆရာတော်ပါကျွန်တော်ပါဗျာဘယ်လိုကဒီအခွန်ဒီအခွန်လေးပြီးသွားလို့ပြင်နေတယ်ဆိုရင်ကျွန်တော်ကဟိုအခွန်ပေါက်များတယ်နော်များဒီနေ့မှထုတ်လုပ်တဲ့အတွက်ကြောင့်လို့ကျွန်တော်ကအခွန်ဆောင်ဖို့မရှိဘူးဆိုတော့ကျွန်တော်ကားထုတ်လုပ်တဲ့လူတွေကလာကြတယ်ကားထုတ်လုပ်တဲ့လူတွေရှိတာနော်အာပြီးသွားရင်တမားရဲ့တဘောမှာဒီပဲစားရတဲ့ဘောမှာဒီပဲတို့တွေစင်စက်တွေပြောရတဲ့အောင်ဒီနေ့မှမလုပ်ကြတာနော်အခုခုနပြောတဲ့ဒီကားကြီးကိုဖြေလျှော့ပေးမယ်အခွန်လေးဖြေလျှော့ပေးလိုက်ရင်ကျွန်တော်ကဒီ FBI နေရာတွေကလက်ရှိလုပ်နေတဲ့လူတချို့ကတော့နောက်ပြန်ထုတ်သွားနိုင်တယ်เนาะဒါပြီးခဲ့တဲ့လပိုင်းမှာတော့ကျွန်တော်တို့ကအဲတော့အစိုးရအနေနဲ့ကံကားတဲ့ပတ်သက်တဲ့ကာကံကြူပေါ့เนาะဒီအောင်ဆော့ချပေးတဲ့တော့ဟောပညာနာမှတ်ဖို့ဉာဏ်ကြီးပေါ့เนาะဒီအောင်50ရံအောင်ဆော့ချလိုက်တော့ကျွန်တော်တို့ဘာတွေကျွန်တော်တို့ဒီမှာဒီဒီနိုင်ငံအားဒီနိုင်ငံဆရာဒီဘန်တမကြီးလာတွေ့တယ်ပေါ့เนาะသူတို့ကကားထုတ်လို့ရတဲ့အလုပ်နေအောင်เนาะသူဒါလည်းသူဆက်ဆောင်တယ်အဲတော့သူကသူ့ရည်ပြောမှာအဲ့ဒီသူကြောရလာတွေ့ရဲ့သူကလည်းသူကတွေ့နေလို့ပါအဲ့ဒီဟုတ်ပါဘူးအဓိကတော့ခုနကဒီလိုဒီမှာယနေ့မနေ့တော့ဒီဘန်ကုန်ပြီးတက်လို့ရမှာလို့ရတာကျွန်တော်တဘောလာတာတောင်းတော့ဒါလည်းကျွန်တော်မေးတဲ့မေးခွန်းမှာသူကအစိုးနဲ့အပြစ်တည်းမှာအခုပါနော
်မလုံးလုံးစဲအပိုင်းမှာဆရာတို့ဒီရှေ့ရေးရှေ့အတွက်အစိုးရင်ချက်ဘယ်လောက်ရှိပါလဲရှင
်ကျွန်တော်ကတော့ဒါဘူပဲပြောပုံကြီးကလုပ်ငန်းလုပ်တဲ့လူတွေကတော့
ဒီပါဒီဝင်လာတယ်ခုနကားပြေလျှော့ပေးတဲ့နေရှင်တော့ကျွန်တော်တို့ရက်ဒီတိုင်းကိုကြွတော့ဟိုသွင်းပြီးတော့ရှိကြတော့เนาะဒါတော့မှလူသားလက်ဘုံလုံးပါလို့သွင်းပြီးတော့ရှိကြပါအဲအတင်းစိတ်ကိုတော့ဘယ်လောက်ညာကျွန်တော်ရှိခဲ့တယ်ဟိုကလည်းကျွန်တော်အနေနဲ့ဒါတော့ဒီကြတော့မရှိဘူးဒါပေမဲ့အနေနဲ့ကတော့သွင်းပြီးတော့ရှိကြပါဆက်ကြပါရှင်ဆက်တော့ဆုံးထုတ်အထူးပဲကျေးဇူးတင်ပါတယ်ရှင်ဟု
VOA မြန်မာပိုင်းရဲ့ blogger ပြောသမျှအစီအစဉ်ကနေကြိုဆိုပါရစေ။ကျွန်မဆုမြတ်မောမှာ COVID-19 ကရောဂါကြောင့်ရုံးလုပ်ငန်းအများစုဟာ online ပေါ်ကနေထိတ်ဆက်လုပ်ကိုင်နေကြရပါတယ်။အဲ့လိုမျိုးလုပ်ကိုင်နေကြရသူတွေထဲမှာတစ်ဖက် client ရဲ့ယုံကြည်မှုရဖို့ပြောဆိုလုပ်ကိုင်နေကြရသူတွေအနေနဲ့ဘယ်လို new normal အခြေအနေသစ်တွေဖြစ်လာပါသလဲ။မြန်မာနိုင်ငံကအသက်အာမခံလုပ်ငန်းတစ်ခုရဲ့ unit manager ဒေါ်စုပွင့်ဖြူကတော့အသက်အာမခံဝယ်ခြင်းသူတွေနဲ့ဆက်သွယ်နိုင်မှုအတွက်ဉာဏ်ပညာပိုင်းရှင်းပြရတာက new normal အခြေအနေသစ်မှာပေါ်လာတဲ့အလုပ်တစ်ခုဖြစ်တယ်လို့ရှင်းပြပါတယ်
။ဟိုအရင်တော့ပေါ့နော် you ဟိုညီမတို့အသက်အာမခံလုပ်ငန်းလုပ်တာဖြစ်တဲ့အတွက်ကြောင့်မလို့ကိုယ့်ရဲ့ဒီ product တွေကို customer ရှင်းပြရတဲ့အခါမှာလူချင်းတွေ့ဆုံပြီးတော့ဒါကို benefit တွေကဘာရှိရဲဆိုရဲဟာမျိုးတေချာရှင်းပြရပေါ့နော်အခု covid ကာလမှာကြတော့အသာမကန်ကိုဟိုဝေလိုတဲ့သူတွေဆိုရင်ညီမအနေနဲ့ဆိုရင်တော့ zoom မျိုး team မျိုးနဲ့ပေါ့နော် invitation ပို့တယ်ပို့ပြီးတော့ online ကနေပြီးတော့သူတို့နဲ့ရောင်းချပြီးရပေါ့ဆိုတော့အဲ့လိုမျိုးရောင်းချတဲ့ခါမှာဘာခက်ခဲလေးများရှိမလဲဆိုတော့ customer တွေကပုံစံမျိုးစုံပေါ့နော် technical ဘိုင်းမှာကျွမ်းကျင်တဲ့သူမျိုးရှိတယ်လို့မျိုးဒီ technical ဘိုင်းအားနေတဲ့သူမျိုးလည်းရှိရဲဆိုရက်ခါကြတော့တစ်ဖက်ကဒီ customer နားလည်ဖို့အတွက်ကို paramount ဆုံးပေါ့နော်ဒီမှာအတွေ့အကြုံရဆိုရင် customer အနေနဲ့ zoom ကိုဘယ်လို download ဆွဲရမလဲ team ကိုဘယ်လိုမျိုးအသုံးချရမလဲဆိုတာမျိုးကိုသူ့အရင်ဆုံးဒီ delivery ရှင်းပြပြရတချို့တော့လည်းပါလဲဆိုတော့ဟိုလူတိုင်းပေါ့နော်စိတ်ထဲမှာကအလုံးရှုပ်တယ်လို့ခံစားရတယ်ဆိုရင်တော့ဟိုသူအနေနဲ့ခက်တယ်လို့ထင်တာပေါ့နော်ဆိုတော့သူတို့အတွက်ခက်ခဲမဖြစ်ရအောင်လို့တော့ကိုယ့်ဘက်ကနေပြီးတော့တိတိကျကျ base step ကနေပြီးတော့ base step 2ကိုဟိုဝင်ရမယ်ပေါ့နော်ဘယ်လိုလေးလုပ်အောင်လဲဆိုတာကိုသူစိတ်ရှည်လက်ရှည်နဲ့တချို့ကြောက်လည်းဟိုခဏခဏလေးရောရှင်းပြပြီးပို့လူတာပေါ့နော်ဒါလေးကြီးတော့နည်းနည်းပို့ပြီးခင်းဆိုင်ရအောင်မျိုးရှိပါရှင်ဟုတ်
အခုအဲ့တော့ဒီအာမခံ policy တွေကိုပေါ့နော် online ကနေပြီးတော့ဝယ်တဲ့သူဟိုဝယ်ချင်အောင်လို့ဆွဲဆောင်ရတဲ့နေရာမှာဒီယုံကြည်မှုတည်ဆောက်တဲ့အပိုင်းပေါ့နော်အပြင်မှာမျက်နှာချင်းဆိုင်တွေ့ပြီးတော့ယုံကြည်မှုတည်ဆောက်ရတာနဲ့အခု online ပေါ်ကနေတဆင့်ဟိုယုံကြည်မှုတည်ဆောက်ရတာပေါ့သူကကိုယ့်ကိုယုံလာအောင်ကိုရောင်းတဲ့ product ကိုဝယ်လာအောင်လို့လုပ်တဲ့နေရာမှာရောဘယ်လောက်ထိကိုယ့်ဘက်ကအချိန်ပေးအားစိုက်ထုတ်ရလဲဆိုတာလည်းပြောပြပါလားရှင်
ဒီအတ္တမဂန်နဲ့ပတ်သက်ပြီးတော့ဗောနော်အတ္တမဂန်ကဘာလဲဘယ်လောက်ထိညီကြည့်ရလဲဒီအတ္တမဂန်ကုမ္ပဏီရဲ့ဒီနောက်ကျောင်းဗောနော်အဲ့လိုမျိုးလေးတွေကိုသူကသိမြင်ကြတယ်ဘာလို့လဲဆိုတော့ဟိုအရင်အတွေ့အကြုံကြီးရဗောနော်ဒီလိုမျိုးကုမ္ပဏီဖြတ်သွားရဲ့ဖြတ်သိမ်းသွားတဲ့အခါမှာသူတို့ရဲ့ပြီးသားတဲ့ဒီငွေတွေဆုံးရှုံးခဲ့ရမျိုးရှိတဲ့အခါကျတော့သူကညီကြည့်မှုတစ်ခုရအောင်ရုံးကဘယ်နေရာမှာရှိလဲဒီရုံးမှာလာတွေ့ကျင်တယ်ဆိုတဲ့ဟာမျိုးလေးရှိခဲ့ရှိနေတဲ့အခါမှာကျောင်းကတည်းကလိုက်လာပြီးတော့ဒီရုံးရဲ့ဒီဘယ်လောက်ထိခိုင်မာမှုရှိလဲပေါ့နော်ဥပမာအစိုးရရဲ့တရားဝင် license ရှိသလားပေါ့နော်အဲ့ဒါမျိုးအဓိကဒီ license ပေါ့နော်အစိုးရတရားဝင်ပြီးရဲ့ license ကိုသူတို့အတွက်က safety ဖြစ်တယ်လို့ခံစားရတယ်ဆိုတော့ဒီကုမ္ပဏီနာမည်ကိုပြောလိုက်တဲ့အခါမှာဟိုသူရဲ့ခိုင်မာမှုကိုဒါလူချင်းပြေဆုံးပြီးတော့တိတ်တိတ်ဆိတ်ဆိတ်လေးရှင်းပြပေးနိုင်တာပေါ့နော် customer ဆိုတော့ online ကကြတော့ဟိုဘာဖြစ်လဲဆိုတော့ရှင်းတော့ရှင်းပြရတယ်ဒါပေမဲ့ကုမ္ပဏီကိုလာပြီးတော့သူတင်ပြချာလေးနေလာပြီးတော့သူကုမ္ပဏီနဲ့ပတ်သက်တဲ့အကြောင်းအရာလေးကိုကြီးခွင့်ရတာနဲ့ online ကနေပြီးတော့ရှင်းပြပြရတော့နည်းနည်းလေးအချိန်ပိုကြတယ်ဒီကုမ္ပဏီရဲ့ history ရောဒီကုမ္ပဏီနဲ့ဒီအစိုးရက license ရရှိရတဲ့ဟာမျိုးလေးတွေကိုတင်ပြချာချာလေးကိုပူရှင်းပြရတဲ့ခါကျတော့အချိန်လေးရောနည်းနည်းပိုကြတာပေါ့နော်သူနားလည်ရတဲ့အထိကိုရှင်းပြပေးနေရတာပေါ့နော်
ဒီ covid ကြောင့်ဖြစ်လာတဲ့အခြေအနေပေါ့နော်ဆိုတာကဒီကိုကရုံးမှာသွားပြီးတော့အခုလိုမျိုးလုပ်ရတာမျိုးမဟုတ်ဘူးအိမ်ကနေပဲဟို online ကနေပြီးတော့ customer တွေနဲ့ဆုံတွေ့ပြီးလုပ်နေရတယ်ဆိုတော့ရှေ့လျှောက်ကဟိုဒါ new normal ဖြစ်သွားမယ်ဆိုရင်ကောကိုယ့်ရဲ့အလုပ် PC မှုပေါ့နော်ကိုယ့်ရဲ့အလုပ်ဟိုပြင်းပြမှုကရောအရင်တော့လိုမျိုးထိထိရောက်ရောက်ရှိတယ်လို့ရောပြောလို့ရပါမလားရှင
်နောက်တန်းပြောရင်တော့လူချင်းတွေ့နေဟိုပေါ့နော်ဟို eye contact နဲ့တိတိကျကျလေးရှင်းပြပြီးတော့ဒီတစ်ဖက်လူဘာလို့အပ်တယ်ဆိုတဲ့ဟာမျိုးလေးပေါ့နော်အဲ့လိုမျိုးလေးလူချင်းတွေ့ရတဲ့အခါဆိုရင်တော့ပို့ပြီးတော့တယောက်နဲ့တယောက်ဟိုတွေ့ two ye lu acha ku a po wi myan ta ye lu tin ne bo no da ba di lu a chi ni myo ma covid ka la o yauk la de kha ma le khu so ye meeting le de ma de pha ka customer ba chain li aw me ku a ai meeting schedule ko pyan bi yo adjust pyan lou bi yo hu lou lou a bo no so ra ka ja ro a da ja a ne ja a phyan so no di ဒီလိုမျိုး online ကနေပြောရင်တော့ဒီလို traffic မှာအချိန်ကျန်ကြတာမျိုးတွေနောက်တစ်ခုကကြတော့တစ်ခုကိုစောင့်နေရမျိုးမဖြစ်ဘူး online ကနေစကားပြောရတယ်သူအားရချင်းကိုအားရချင်းလေးနဲ့ပြောလို့ရတယ်ပေါ့နော်ဟိုတကယ်တမ်းကျတော့လေဟိုအရင်ကြီးပြောင်းလဲသွားတာတော့မဟုတ်ဘူးဟိုခုနကလိုပေါ့နော်ကောင်းတဲ့အချက်ကောင်းတဲ့ဘက်ကနေကြည့်မယ်ဆိုတော့အချိန်ကုန်တတ်တာမျိုးလေးတချို့ကတော့ဖြစ်လာတာပေါ့နော်မဟုတ်
ကိုဗစ်မဖြစ်ခင်အခြေအနေတုန်းကနေအခုနောက်ပိုင်းဒီဖြစ်လာပြီးတော့မှဟိုအခြေအနေမျိုးမှာပေါ့နော်ဒီ policy တွေကိုပို့ပြီးဝယ်လာတဲ့လူတွေရောများလာတယ်လို့ပြောလို့ရလားရှင
်ဟုတ်ကဲ့ဆိုတော့ဟိုအကျဉ်းပြရပြန်ပေါ့နော်ဒီ customer တွေကဟိုညာတော့ပြင်ဒီဝန်ထမ်းမဲဖြစ်ဖြစ်ကိုပိုင်လုံးမဲမဲလို့လို့သူတို့ရဲ့ဒီ invest လုပ်ရတဲ့အရာတွေကငွေစုဆောင်မယ်ဒဏ်ဒီမှာငွေစုဆောင်မယ်နောက်တစ်ခါကျတော့ရွှေတွေဝင်မယ်အဲဒေါ်လာဝယ်ခြင်းလည်းဝင်မယ်ပေါ့နော်ဒါမျိုးလေးနေတယ်သူတို့ရဲ့ဒီဝင်ငွေတွေကို invest လုပ်ကြရပေါ့အခုအမကန်ဒီအတမကန်ကုမ္ပဏီကြီးတွေဝင်လာတဲ့အခါမှာကျတော့သူတို့ကို promote ပို့လုပ်ပေးတာဗာလဲဆို saving plus protection ပေါ့နော် protection ပါလာရဲဆိုတာကခုနကငွေစုဆောင်နေငွေစုဆောင်နေအပြင်မှာမှဒီအကာအကွယ်ဆိုတဲ့ protection လေးပါလာတာကိုသူတို့ awareness လေးတွေကိုပေးတယ်နောက်ပြီးတော့ဒီဟာကလည်း invest လုပ်တဲ့နေဆိုတဲ့အကြောင်းအရာလေးတွေကိုဟိုရှင်းပြပြောပြပေးတယ်ပေါ့နော်အဲ့ခါကျတော့တဖြည်းဖြည်းနဲ့လူတွေကအဲပေါ်တော့ဟို production အခုဆိုမာယာဟိုယောဂတွေကလည်းဟိုအထူးဆန်းနေဖြစ်လာတယ် covid ဆိုတဲ့အရာကလည်းအရင်ဟိုဖြည့်သေးမရှိသေးတဲ့ဒါယောဂတစ်မျိုးပေါ့နော်အဲ့ဒီအတွက်ကိုစိုးရင်ကြောင်းကြနေကြရဲအခုဆိုရင်ဒီ community ကြီးတွေကနေပြီးတော့ covid coverage ပေါ့နော်အဲ့ဒါမျိုးလေးပြီးတယ်အဲ positive ဖြစ်တယ်ဆိုရင်သူတို့ drug block ခံစား권တွေကိုထပ်ဆောင်ပေးတယ်ဆိုရင်အခုထပ်ဆောင်권တွေပြီးတဲ့အခါမှာသူတို့အတွက်ကဟိုဒီ saving plus protection လို့ရနေရဲ့အတွက်ကြောင့်မလို့ဒီအတ္တမာကန်လေးတွေကိုဝယ်ပြီးစုဆောင်ကြတာပေါ့နော်
မြန်မာနိုင်ငံကအတ္တမာကန်လုပ်ငန်းတစ်ခုရဲ့ unit manager ဒေါ်စုပွင့်ဖြူဖြစ်ပါတယ် covid ကြောင့်ဖြစ်လာတဲ့ new normal အခြေအနေသစ်တွေအရကိုယ့်အလုပ်အတွက်အဆင်ပြေအောင်ပြောင်းလဲကြရတဲ့အတွေ့အကြုံသစ်တွေထဲမှာအားကာချက်အားနည်းချက်တွေရှိနေကြတာကတော့သိကြပါရဲ့ရှင်ကျွန်မဆုမြတ်ပါမှာ
မင်္ဂလာပါရှင်။အားလုံးစိတ်လက်ပျော်ရွှင်ပေါ်ပါကြပါစေ။ကမ္ဘာရဲ့ချင်းမှုရေးကြီးမှာခေတ်ဆားနေရတဲ့ချင်းပေါ်ကြော်ကြားသူတွေနဲ့အနုပညာလောကကသတင်းတူတူတွေကိုတက်တန်ရောင်းသတင်းမှာပြောပြပေးသွားပါမယ်။ကျမအေးသနာကျော်ပါ။ကျိုးစကားပြောဒေတာတွေအတွက်အော်စကာဆုလို့ပြောလို့ရမယ်ရွှေမင်းစုချင်းမင်းပွဲကိုထိုင်ဝမ်မှာနိုဝင်ဘာ22ရက်နေ့စနေနေ့ကကျင်းပတော့နာမည်ကြီးမင်းသမီးတယောက်နဲ့ဇန်မျိုးရုပ်ရှင်ကားတကားစုကြီးတွေရသွားခဲ့ပါတယ်။ထိုင်ဝမ်နဲ့ပြည်ပခန့်တွေရှိနေတဲ့တရုတ်နိုင်ငံကအမှုပညာရှင်တွေကိုတော့ဒီခဏမှမတွေ့ရပါဘူး။My missing Philippines ဆိုတဲ့ထိုင်ဝမ်ရုပ်ရှင်ကအကောင်းဆုံးရုပ်ရှင်ဇာတ်ကားစုအကောင်းဆုံးဒါရိုက်တာစုတွေပါဝင်စု5စုရရှိသွားခဲ့ပါတယ်။တရက်နိုးလာချိန်မှာ Valentine Day ချစ်သူများနေ့ကိုမတိလိုက်ဖ ೇನೆ ကြော်သွားလိုက်တဲ့စားတဲ့ဝန်ထမ်းအမျိုးသမီးတယောက်ကြောင့်စိတ်ရင်တွေရိုက်ထားတဲ့ဇာတ်ကားဖြစ်ပါတယ်။တခါဝါရင်ထိုင်ဝမ်မင်းသမီးကြီးချန်ဆူဖန်းကအသက်82နှစ်ပါသူကအနုပညာလောကမှာကျင်းလည်လာတာလဲနှစ်ပေါင်း60ကျော်ပါပြီသူကတော့ရုပ်ရှင်ကားနှစ်ကားအတွဲစုရရရှိပါတယ်ဒီအထင်နဲ့ဆိုရရုပ်ရှင်ကားအတွဲအကောင်းဆုံးဇက်ပုမင်းသမီးစုနောက်ပြီး Little Pig Woman ဆိုရရုပ်ရှင်ဇက်ကားအတွဲခေါင်းဆောင်မင်းသမီးစုတွေပါနှစ်ကားလုံးကမိသားစုရဲ့အသားပေးဇက်ကားတွေဖြစ်ကြပါတယ်သူကအရင်တော့ဆုတစ်ခါမှလည်းမရဘူးသလိုတစ်ချိုရွေးခံရတဲ့ထဲမှာတော့မှတစ်ခါမှနာမည်ပါဘူးလားမဟုတ်ပါဘူး
။我不晓得怎么办，但是我对其他的四位年轻的入围者，我也觉得非常抱歉。
没那么几钱啊，罗。都来不上来了，那么本地过来太忙了，你得有商量的看嘛。把文件嘛，一路交到位。这么关键，你家欧洲的台湾中啊，都是只有毕业来澳门去办的，是吧？只有这个没有差别，第二没有，只有那样的低价一点的办的，所以表示我们没有这个收差必定的去办的。ဒီနေ့ရွှေမင်းစုချီပြည်ဝဲကတော့ကိုဗစ်ကပ်ပေးကြောင်နေတဲ့ကာလမလို့လူကိုယ်တိုင်လာရောက်တဲ့ပွဲမျိုးသူတို့အာမင်းမင်းကျင်းပနိုင်ခဲ့ပေမဲ့လည်းရွှေပွဲလာပြည့်သက်တွေအားလုံးနှာခေါင်းစည်းကိုယ်စည်းနဲ့ဖြစ်ပါတယ်။ဒီအခမ်းအနားကိုလူတွေကိုယ်တိုင်တက်ရောက်ကျင်းပနိုင်တာကတော့ထိုင်ဝမ်ဟာကိုဗစ်ကူးစက်မှုကိုအာမင်းမင်းကင်တွယ်နိုင်ပါတယ်ဆိုတာပြသလိုက်တာလည်းဖြစ်ပါတယ်။ ဒီခဏမှာထိုင်ဝမ်ဒါရိုက်တာဟောလိဝုဒ်ကအော့စကာဆုရအန်ဂီလေတက်ရောက်တာတွေ့ရပြီးတော့သူကတော့ဆူပေးပွဲအခမ်းအနားတက်ရောက်ဖို့အမေရိကန်ပြည်သူစုကပြန်လာရတာမလို့ပွဲမတက်ခင်14ရက်ကွာရန်တင်းဝင်ပြီးတော့တည်တံ့ခွဲနေခဲ့ရပါတယ်ရှင်Took my crew to Japan, party like Kardashians. Took my besties to LA, where the girls like to flex. We put our hoodies on and feel it.အမေရိကန်ဆိုးရရဲ့သဘောထားအမြင်အပေါ်ကိုကျင်းပြပါတော့မယ်ရှင်
။အမေရိကန်ပြည်ထောင်စုဟာ ICC နိုင်ငံတကာပြစ်မှုခုံရုံးကိုဖွဲ့စည်းခဲ့တဲ့ Rome Statute ခေါ်ရောမသဘောတူစာချုပ်ကိုဘယ်တော့မှအတိအမှတ်မပြုခဲ့ပါဘူး။အမေရိကန်နိုင်ငံသားဥဝင်ကြီး Mike Pompeo ကလည်း ICC အနေနဲ့အမေရိကန်နိုင်ငံသားတွေကိုအရေးယူဖို့သူ့ရဲ့လုပ်ပိုင်ခွင့်ကိုအသုံးချပြီးတရားမဝင်ကြိုးပမ်းနေတာတွေကိုတီးခံမှာမဟုတ်ဘူးလို့ကြေညာထားပါတယ်။တရားမျှတမှုမရှိဥပဒေမဲ့ဆွဲချက်တင်တာတွေကနေအမေရိကန်ရဲ့အချုပ်အခြာကိုကာကွယ်ဖို့နဲ့အမေရိကန်အမှုဒဏ်တွေကိုအကာအကွယ်ပေးဖို့အတွက် ICC ရဲ့ရှေ့နေချုပ် Fatou Bensouda နဲ့ ICC ရဲ့အခရာကျတဲ့အဖွဲ့ဝင် Fakiso Mochochoko တို့အမေရိကန်ပြည်ထောင်စုကစီးပွားရေးပိတ်ဆို့မှုနဲ့အရေးယူလိုက်ပါတယ် ICC ဟာသူ့ရဲ့မူလရည်ရွယ်ချက်ကနေလမ်းကြောင်းလွဲသွားခဲ့တယ်လို့ကမ္ဘာတဝန်းတရားမျှတမှုဆောင်ကျဉ်းရေးဆိုင်ရာအမေရိကန်သံအမတ်ကြီးMorse Ten ကတွေ့ဆုံမေးမြန်းခန်းတစ်ခုမှာထောက်ပြပါတယ်။ American ပြည်တွင်းတရားရေးစနစ်ကိုထင်ဟပ်ပြီးအကြီးအကျယ်ပြစ်မှုကျူးလွန်သူတွေကိုအရေးယူရမယ်အစား American အမှုဒဏ်တွေနဲ့သူတို့ရဲ့မဟာမိတ်တွေကိုနိုင်ငံရေးအမျက်ထုတ်ပြီးစစ်ဆေးမေးမြန်းတာတွေနဲ့စုံစမ်းစစ်ဆေးတာတွေလုပ်ခဲ့တယ်လို့ပြောပါတယ်
။ The International Criminal Court has not functioned as it's supposed to function.
ICC နိုင်ငံတကာပြစ်မှုခုံရုံးဟာသူလုံးဝမဲ့အလုပ်ကိုမလုပ်ခဲ့ပါဘူး။နောက်ဆုံးအဆင့်တက်ရမယ့်တရားရုံးအလုပ်ကို ICC ကလုပ်ရမှာပါကျွန်တော်တို့အမှုဌာနတွေနဲ့ပတ်သက်လို့စုံစမ်းစစ်ဆေးတာတွေကျွန်တော်တို့ကင်တွယ်ပြီးသားဖြစ်ပါတယ်ကျွန်တော်တို့မှာကဘာတဝမ်းစံပြအဖြစ်အားကျအတူယူရတဲ့အခြေပြန့်ဆုံးတရားရေးစနစ်ရှိပါတယ်ပုံမှန်လင်းလင်းပြောရရင်ကျွန်တော်တို့ကိုယ်တိုင်မကင်တွယ်နိုင်ဘူးလို့ထင်တဲ့ယူဆချက်ကတော်တော်ကိုဆိုးပါတယ်လို့ပြောသွားတာပါအာဖဂန်နစ္စတန်နိုင်ငံကအမေရိကန်အမှုဌာနတွေအပါအဝင်ICC ရဲ့နိုင်ငံရေးရည်ရွယ်ချက်နဲ့စုံစမ်းစစ်ဆေးခဲ့တာတွေဟာတရားမျှတရေးခရီးမပေါက်ပဲအဟံအတားတွေနဲ့ရင်ဆိုင်နေရတယ်လို့တန်အမတ်ကြီးတန်နာပြောပါတယ
် And this is not what the court is supposed to be doing. It's been largely even according to its staunchest
supporters ဒါဟာတရားရုံးကလုံးဝမဲ့အလုပ်ကိုလုပ်ခဲ့တာမဟုတ်ပါဘူး။သူတို့ရဲ့အမာခံထောက်ခံသူတွေအလို့ကြထိရောက်မှုမရှိအကျိုးမရှိဖြစ်ခဲ့တာများပါတယ်။ယောမသဘောတူစာချုပ်အရာပြစ်မှုတွေအခိုင်အမာကျူးလွန်နေဆိုပြီးအယူခံတင်ထားတဲ့တမှုအပါအဝင်စုစုပေါင်းအမှု၄ခုကိုအပြစ်ပေးခဲ့ပါတယ်။အမေရိကန်ပြည်ထောင်စုအနေနဲ့ ICC တရားရုံးကအခုလိုစီရင်တာထက်ပိုပြီးစွန့်ဆောင်နိုင်ပါတယ်လို့ပြောသွားတာပါ။အမေရိကန်အနေနဲ့တင့်တော်တဲ့အချိန်အခါကြာရင် ICC နဲ့မိတ်ဖက်အဖြစ်ဆောင်ရွက်နိုင်ဖို့အတွက် ICC တရားရေးစနစ်ရဲ့ကြံနေသေးတဲ့တိုက်ခါဆဲနိုင်အောင်တည်တည်တာတာပြုပြင်ပြောင်းလဲဖို့လိုအပ်ပါတယ်။ICC ပြုပြင်ပြောင်းလဲတာတွေမလုပ်သေးသေး၍တမရနဲ့နိုင်ငံခြားရေးဝန်ကြီးတို့ကအမေရိကန်အမှုဌာနတွေနဲ့အတူမမမမရပ်တည်ပြီးတရားမျှတမှုကိုအာရုံစိုက်ဖို့ပြက်ကွက်နေတဲ့ ICC တရားရုံးရှေ့မှောက်မှာတရားစီရင်ခြင်းမခံရအောင်အကာအကွယ်ပေးသွားမှာဖြစ်ကြောင်းပါခင်ဗျာ
အမေရိကန်ဆိုးရရဲ့သဘောထားအမြင်အပေါ်ကိုကျင်းဆက်လို့ပြီးပါပြီရှင
်အခုဆက်ပြီးသတင်းချင်းချုပ်ကိုတင်ပြပေးပါပါနိုဝင်ဘာ3ရက်ရွေးကောက်ပွဲမှာအနိုင်ရတယ်လို့ကြေညာထားတဲ့ဂျိုးဘိုင်ဒန်ကအစိုးရအသစ်ဖွဲ့တဲ့အခါမှာတာဝန်ထမ်းဆောင်မဲ့ထိတ်နှံတန်တမန်တွေနဲ့အမျိုးသားလုံခြုံရေးတာဝန်ခံတွေရဲ့အမည်အစင်းကိုတနင်္လာနေ့မှာထုတ်ပြန်လိုက်ပြီးအမေရိကန်နိုင်ငံခြားရေးဝန်ကြီးဖြစ်တဲ့အရင်ဒုတိယနိုင်ငံခြားရေးဝန်ကြီးဟောင်းအန်ထိုနီဘလင်ကန်ကိုရွေးချယ်လိုက်ပါတယ်။နိုင်ငံခြားရေးဝန်ကြီးဟောင်းဂျွန်ကယ်ရီကိုတော့အမျိုးသားလုံခြုံရေးကောင်စီမှာတာဝန်ယူရင်းယာရုအသစ်ဖြစ်တဲ့ယာဒီဥရုဆိုင်ယာသမရရဲ့အထူးတန်တမန်ဖြစ်တဲ့အမည်အစင်းတင်သွင်းလိုက်တာပါ။ကိုရိုနာဗိုင်းရပ်စ်ကာဝယ်ဆေးအတွက်အတည်ပြုချက်ကျတော့မယ်အနေထားတွေ့နေရချိန်မှာပဲဒီကာဝယ်ဆေးဖြန့်လို့ရမှာဒန်းတူမြင်းမြမှုရှိအောင်နိုင်ငံတကာတိုင်ဝမ်ကနေလှုပ်ဆောင်ဖို့အတွက် WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကတနင်္လာနေ့မှာပန်ကြားလိုက်ပါတယ်မြန်မာနိုင်ငံမှာတော့ COVID-19 အကူးစိုက်ခံရသူ 8,000 ကျော်ရှိပြီးသေဆုံးသူစုစုပေါင်းက 1,965 ယောက်ရှိပါတယ်နိုင်ငံတွင်အသွားအလာကန့်သက်တားမြစ်ထားတာတွေကိုဖြေလျှော့ပေးဖို့အတွက်လှုပ်ဆောင်မှာဖြစ်ကြောင်းနိုင်ငံတော်တိုင်နိုင်ငံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကတနင်္လာနေ့မင်္ဂလာမှာပြောပါတယ်။ကျောင်းမင်းမျိုးနဲ့မင်းဆန္ဒနဲ့ NLD အမျိုးသားလွှတ်တော်ကိုယ်စားလှယ်ဖြစ်အရွေးကောက်ခံရတဲ့ဥထိုက်စွာအသက်ဖြတ်ခံမှုကိုရှုံချကြောင်းမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂယုံက
တင်းလာနေမှာကြီးညာချက်ထုတ်ပြန်ခဲ့ပါတယ်။အင်္ဂါနေ့မနေ့ကသတင်းတွေကတော့ဒီလောက်ပါပဲရှင်။ကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်မှုအရေးပေါ်အခြေအနေကြောင့် VOA မြန်မာပိုင်းထုတ်လွှင့်ချက်တွေကိုယာယီပုံစံပြောင်းလဲထုတ်လွှင့်ပေးနေတာပါ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။ကျွန်မဆင်းရဲတက်ပါ